Welcome to the Voice of America in Burmese.
Minglam ne khe ma shin. VOA American tan ye 2020 khu ne ma la 3 ni ဟုတ်တယ်ဟုတ်နေမနေ့ကစီစဉ်လေးကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေစတင်ထုတ်လင်းပေးနေပါပြီရှင်။ဒီကနေ့မနေ့ပိုင်းစီစဉ်လေးကိုကျွန်မများသတင်းအောင်ကအခမ်းအနားစီစဉ်တင်ဆက်ပေးပါမယ်ရှင်။မြန်မာနိုင်ငံမှာဆီယနာတင်လိုက်တဲ့လူရဲကိုဆန့်ကျင်နေကြတဲ့အခြေအမေရိကန်ရောက်တန်ယုံဝန်ထမ်းတွေထပ်မံပြီးတော့ပူပေါင်းပါဝင်လာပါတယ
်။အိမ်မကောင်းတာတည်းကိုတတော်ရုပ်ဝန်းနေတယ်။ဒီလိုကမအဲ့ရအောင်ဒီလိုခံစားချက်တွေကြောင့်ကျွန်မဒီလိုဆုံးဖြတ်ချက်ချလိုက်တာပါ
။ Los Angeles မြို့မြန်မာစစ်ဝန်ကောင်စစ်ဝန်ချုပ်ယုံတန်ယုံအုပ်တော်မြင့်မြတ်ကြီးပြောသွားတာပါ။ဒီသတင်းနဲ့အတူပြည်နယ်နဲ့တိုင်းတွေမှာတပိတ်စစ်ကြောင်းတွေဖြိုခွဲခံနေရတဲ့အကြောင်းအာဆီယံနိုင်ငံများ၏ဝန်ကြီးအစည်းအဝေးကနေမြန်မာနိုင်ငံအတွက်ဘာတွေမျှော်လင့်နိုင်မလဲဆိုတာကိုဆွေးနွေးသုံးသပ်ချက်CRPH အနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရယာယီအစိုးရဖွဲ့စည်းမယ်ဆိုရင်ဘယ်လိုအခက်အခဲတွေရှိနိုင်မလဲစတဲ့စိတ်ဝင်စားဖွယ်သတင်းတွေကိုနားဆင်ရပါမယ်။အစီအစဉ်နောက်ပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာစောင်းမားကောက်နှုတ်ချက်နဲ့ CDM လှုပ်ရှားမှုမှာပါဝင်နေသူဆရာဝန်တဦးနဲ့ဆက်တွေ့နေမြင့်ချက်တွေကိုလည်းထုတ်လင်းပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ဗုဒ္ဓဟူးနေ့မနေ့ပိုင်းနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုမတ်သိမ်ကြီးထိုင်းနဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါရှင်။
မြန်မာနိုင်ငံဆရာနာသိမ့်မှုရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှလာမဲ့တောက်ကြနှင့်ဆွေးနွေးကြဖို့ဗြိတိန်ကပန်ကြားထားကြောင်းတန်တမန်သတင်းရှင်းမြစ်တွေကိုကိုကာပီ AFP သတင်းကရေးပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှတကပိတ်အစည်းအဝေးကျင်းပဖို့ဗြိတိန်ကအစိုးပြုထားတာဖြစ်ကြောင်းတန်တမန်သတင်းရှင်းမြစ်တွေကအင်္ဂါနေ့မှာ AFP ကိုပြောဆိုရပါကုလသမဂ္ဂလုံခြုံရေးကောင်စီအလှည့်ထားဥက္ကဋ္ဌအဖြစ်အမေရိကန်စတင်တာဝန်ရယူပြီးနောက်တစ်နေ့မှာပဲမြန်မာဆရာနာသိမ့်မှုအရေးလုံခြုံရေးကောင်စီမှဆွေးနွေးဖို့ဗြိတိန်ကကျင်းသွင်းတာဖြစ်ပါတယ်မြန်မာနိုင်ငံမှာအယက်သားအစိုးရကိုဖေရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တာဟာပြန်ပြီးဆွဲလူယူတဲ့လုပ်ရဖြစ်တယ်လို့ဒီမိုကရေစီရေးကြိုးပမ်းမှုတွေကိုလည်းထိခိုက်စေခဲ့တယ်လို့အမေရိကန်စစ်တပ်အစစ်မြေအရာရှိတဦးကပြောဆိုလိုက်ပါတယ
် Looking at Southeast Asia we're all reading the news you can see what's happening in Burma with the junta having
ဒီမိုကရေစီပေါ်ထွန်းဖို့အခွင့်အရေးရခဲ့တဲ့လွန်ခဲ့တဲ့ဆယ်နှစ်တာကာလအခြေအနေတွေကိုတွေးကြည့်ရပြီးတဲ့နောက်အခုလိုအခြေအနေမျိုးတွေကြုံရတာဟာလက်ခံဖို့ခက်ခဲလာသလိုဒါဟာပြန်ပြီးဆွဲလူယူပြီးဒီမိုကရေစီလမ်းကြောင်းကနေတွေးဖယ်အောင်လုပ်လိုက်တဲ့လုပ်ရဖြစ်တဲ့အကြောင်းအမေရိကန်အင်ဒိုပစိဖိတ်ဒေသထောက်လှမ်းရေးဌာနဒါရိုက်တာရေဒတ်ဒုတိယဗိုလ်ချုပ်ကြီးမိုက်ကယ်စတက်ဘန်ကအင်္ဂါနေ့မှာပြောဆိုလိုက်တာပါမြန်မာစစ်တပ်အနေနဲ့အာဏာကိုလုံးဝထိန်းချုပ်နိုင်အောင်ကြိုးပမ်းကောင်းကြိုးပမ်းသွားမယ်အလားအလာတွေရှိနေတယ်လို့လည်းသူကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လုပ်ရက်အတွက်တာဝန်ရှိသူတွေကိုတော့အမေရိကန်အပါအဝင်အနောက်နိုင်ငံတွေကပိတ်ဆို့တန်းခတ်အရေးယူမှုတွေချမှတ်ထားသလိုနောက်ထပ်အရေးယူဖို့ပြင်ဆင်နေကြောင်းလည်းသတိပေးထားပါတယ်။အာနာဒိစစ်တပ်ကဖမ်းထားတဲ့ဒေါ်ဆန်းစုကြည်ကိုပြန်လွှတ်ပေးပြီးစန့်ကျင်ဆန္ဒပြနေသူတွေကိုအင်အားသုံးဖြိုခွင်းတာတွေမလုပ်ဖို့မြန်မာအင်ကြီးချင်းနိုင်ငံတချို့ကတောင်းဆိုလိုက်ပါတယ်။စစ်တပ်နဲ့အုပ်ချုပ်ရေးကောင်စီကိုယ်စားလှယ်ဥဝနမောင်လွင်နဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေအင်ကာနီကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဖမ်းဆီးခရသူအလုံးကိုပြန်လွှတ်ပေးပြီးဒီမိုကရေစီပြန်လည်ခြင်းသုံးဖို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူရီကတိုက်တွန်းပါတယ်။
Respecting the principle of non-interference is a must.
ကျောင်းဝင်မဆွတ်ဖက်ရဆိုတဲ့မူကိုလေးစားရမှာဖြစ်ပြီးအာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒီမူကိုချိုးဖောက်ဖို့ရည်ရွယ်ချက်မရှိဘူးဆိုတာသိကြပါတယ်။တချိန်ငယ်မှာပဲဒီမိုကရေစီစံနှုန်းတွေကိုထိမ့်သိမ်းကျင့်သုံးရေးလူ့အခွင့်အရေးကိုလေးစားဖို့ကောင်းမွန်တဲ့စီမံအုပ်ချုပ်မှုတရားဥပဒေစိုးမိုးမှုနဲ့အခြေခံဥပဒေနဲ့ညီတဲ့အစိုးရဖြစ်ရေးတို့ဟာလည်းထက်တူထက်မြအရေးကြီးပါတယ်ထက်တူထက်မြအရေးကြီးတယ်ဆိုတာကိုထပ်လောင်းပြောပါမယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါမြန်မာနိုင်ငံရဲ့အကြက်တဲကိုဖြည့်ရှင်းနိုင်ရေးအာဆီယံဘက်ကဝင်ရောက်ဆောင်ရွက်နိုင်အောင်မြန်မာဘက်ကလမ်းဖွင့်ပေးဖို့ ဒီလိုမှမဟုတ်ရင်တော့အာဆီယံဘက်ကလည်းတိတ်ပြီးဆောင်ရွက်နိုင်မှာမဟုတ်ဘူးလို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကတိုက်တွန်းထားပါတယ်။မလေးရှားနဲ့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးတွေဘက်ကလည်းဒေါအောင်ဆန်းစုကြည်ကိုပြန်လွှတ်ပေးဖို့တောင်းဆိုပါတယ်။အာဆီယံအဖွဲ့ကထုတ်တဲ့ကြေညာချက်မှာတော့မြန်မာနိုင်ငံတွင်းကသက်ဆိုင်သူအလုံးအနေနဲ့အကြမ်းဖက်မှုတွေကိုရှောင်ကျဉ်ဖို့တိုက်တွန်းထားပြီးအာဆီယံဘက်ကကူညီဖို့အစဉ်အသင့်ရှိတယ်လို့ပြောဆိုထားပါတယ်ရှင်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်ဘယ်သူကိုလက်ခံမလဲဆိုတာကိုကုလသမဂ္ဂဘက်ကစဉ်းစားဆုံးဖြတ်ဖို့ရှိနေကြောင်းကုလသမဂ္ဂအတွေ့အမှုချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျေရစ်ကအင်ကာနေသတင်းစာရှင်းလင်းပွဲမှာဖြေကြားခဲ့ပါတယ
် As I told James, we've received two letters with contradictory, to put it simply,
မြန်မာဆက်အနာတိတ်မှုကိုကုလသမဂ္ဂဘက်ကအရေးယူဆောင်ရွက်ဖို့ကုလသမဂ္ဂအထွေထွေညီလာခံမှတိုက်တွန်းခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းကသူဟာကုလသမဂ္ဂရဲ့မြန်မာကိုယ်စားလှယ်အဖြစ်ဆက်လက်တည်ရှိနေကြောင်းမတ်လတရနေ့ရက်စွဲနဲ့ကုလသမဂ္ဂထံတင်ပြထားတာပါစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီဘက်ကလည်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်လက်ရှိဒုတိယအမြဲတမ်းကိုယ်စားလှယ်အဖြစ်တာဝန်ယူနေသူဦးတင်မောင်နိုင်ကိုခအကြောင်းနဲ့ကုလသမဂ္ဂဘက်ကသုံးသပ်ပေးဖို့မတ်လ၂ရက်နေ့ရက်စွဲနဲ့ကုလသမဂ္ဂထံကိုစတင်ထားတာပါဒီစာနှဆောင်ကိုကုလသမဂ္ဂဘက်ကလက်ခံရရှိထားပြီးနိုင်ငံတွေရဲ့ကိုယ်စားလှယ်တွေခန့်ထားရေးနဲ့သက်ဆိုင်တဲ့ကုလသမဂ္ဂအထွေထွေညီလာခံ Credentials Committee ကအမြန်ဆုံးသုံးသပ်ဆောင်ရွက်သွားမယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့ပြောခွင့်ရကပြောဆိုခဲ့တာပါမလာတရနေ့တနင်္လာနေ့တုန်းကတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သက်အမတ်ကြီးကရောကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရကရောဥကျော်မိုးထွန်းဟာမြန်မာသက်အမတ်ကြီးအဖြစ်ဆက်လက်ရှိနေကြောင်းပြောဆိုခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာဆ ਿਆ နာတိမ့်မှုတလကျော်လာချိန်ထိလမ်းပေါ်ထွေဆန့်ကျင်ဆန္ဒပြနေကြဆဲဖြစ်ပြီးအင်ကာနေ့မှာတော့လုံခြုံရေးတပ်ဖွဲ့တွေကညပိုင်းအထိရက်ွက်တီးတဲ့ဝင်ပြီးပစ်ခတ်ခဲ့ပါတယ်ညမထွေရအမိန့်ထုတ်ထားတဲ့အတွက်ညပိုင်းလူရှင်းနေတဲ့ရန်ကုန်မြို့ကရက်ွက်တည်တဲ့လုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်တာပါ။လှိုင်းမြို့နယ်ဘာတာမှတ်တမ်းအနီးကိုရင်ကိုရာတွင်တံပုံးတီဆန္ဒပြနေတာတွေကိုလုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်ခဲ့တယ်လို့မြို့ပံတဦးက VOA ကိုပြောပါဗျ။အတံ
ထွက်တဲ့ရက်ွက်တည်ကိုခတ်တယ်။တရက်ကနေလိုက်ပြတာ။ဟိုဟာဘာတာမှတ်တမ်းလာတဲ့ဒီပဲ။တံပုံးရတာလမ်းတိုင်းနဲ့ဘာသာမတိုင်မှာဘုဘေဘာဘုဘေကဆက်သုံးရက်ကွယ်ကာလန်အင်းစင်နာမယေဟောဘက်ကဆက်သုံးရက်ကွယ်ဒီဘက်ကဆက်နေရက်ကွယ်အဲ့အဲ့တမုန်တိရတယ်သူတို့အဲ့အဲ့လန့်တက်တာ
ရန်ကုန်မန္တလေးတဝဲအပါအဝင်မြင့်တောင်းကမြို့တွေမှာလေလမ်းပေါ်ထွက်ဆန္ဒပြပွဲတွေမှာစစ်တပ်နဲ့ရဲဘက်ကမျက်ရည်ယိုပုံးသုံးမိသက်ပတ်တွေသုံးပြီးဖြုတ်ခွဲခဲ့ပါတယ်ဆီအနာဒိဆန့်ကျင်ဆန္ဒပြကြတဲ့တနင်္ဂနွေနေ့မှာလုံခြုံရေးတပ်ဖွဲ့တွေရဲ့တနက်ကြီးထိမှန်တေဆုံးခဲ့ရသူတချို့ကိုအင်ကာနေ့မှာတကြိုပါတယ်။ဖေဖော်ဝါရီ28ရက်နေ့ကတနက်တန်းရနဲ့တေဆုံးခဲ့တဲ့အသက်23နှစ်အရွယ်ကျောင်းသားကိုညင်းညီအောင်ထက်နိုင်ကိုအင်ကာနေ့မှာတကြိုရာမှာလူပေါင်းထောင်ချီတက်ရောက်ခဲ့ကြပါတယ်
။ကျွန်တော်ဒီမိုကရေစီတိုက်ပွဲအတွက်ကျွန်တော်တရားမျှတမှုအတွက်ကျွန်တော်လူခွင့်ရေးအတွက်တော်ဆုံးရတဲ့ကျွန်တော်တို့ရဲ့သူရဲကောင်းတွေကျွန်တော်တို့ရန်ရှင်ပြည်သူတွေရဲ့တရားမျှတမှုကိုကျွန်တော်ပြန်လို့ခြင်းတယ်အဲ့တရားမျှတမှုကိုမရမချင်းကျွန်တော်တို့ငင်းငန်းသွားနဲ့နေ့စဉ်လမ်းမကိုထွက်ပြီးတော့စစ်အာဏာရှင်စစ်ကောင်စီဆိုရောကျွန်တော်တို့တွန်းလှန်နေမယ်ဆိုတာကိုဒီနေရာမှာနေပြီးတော့ကျွန်တော်ရဲရဲဝင်းပြောခြင်းတယ်
အလားတူပဲတနင်္ဂနွေနေ့ဆန္ဒပြပွဲတွေအတွင်တည်ဆုံးခဲ့ရတဲ့ရန်ကုန်ကအလေတန်းပြကျောင်းဆရာမဒေါ်တင်နွဲ့ရီကိုလည်းအင်ကာနေ့မှာတကြိုပါတယ်။တနင်္ဂနွေနေ့ဆန္ဒပြပွဲတွေအတွင်တည်ဆုံးခဲ့တဲ့ရေဘီယူမြို့နယ်ဘခေါ်စွန်းချေးရွာကအသက်34နှစ်အရွယ်ကိုဖေတန်းခေါ်နုံငိုရဲ့နောက်ဆုံးခီးမှာလူပေါင်းရာချီပို့ဆောင်နှုတ်ဆက်ခဲ့ကြပါတယ်။နိုင်ငံတော်ဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်ကြောင့်တည်ဆုံးကြရသူတွေအရေးတမာတမတ်ကြတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့လူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့ HRW ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robertson ကတိုက်တွန်းထားပါတယ်။နိုင်ငံ နိုင်ငံတော်ဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တည်ဆုံရသူစုစုပေါင်း30ကျော်ရှိပြီလို့ခန့်မှန်းပြောဆိုထားကြပြီးဒီတည်ဆုံရသူတွေအရေအနာဘိုင်းတွေဘက်ကဘယ်လိုဆောင်ရွက်ထားတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။
ဒီရီမရီစင်တာမနက်ဖြန်မြန်မာဝါသာအစီအစဉ်ဒီကိုမနက်6:00နာရီကနေ9:00နာရီအထိ၅ရုံမီတာ30မြင့်ကီလိုဟတ်6.3ရှစ်တုံညာ၅ရုံမီတာ40ကီလိုဟတ်ခွန်လေးရှစ်တုံညာ၅ရုံမီတာ40ရှစ်ကီလိုဟတ်6.9တုံညာနဲ့၅ရုံမီတာ190ကီလိုဟတ်7.9ခွန်9ရုံကနေထုတ်လွှင့်ပေးနေပါတယ်ရှင်။
That attack, that siege, was criminal behavior, plain and simple, and it's behavior that we, the FBI, view as domestic terrorism.
ဒီစီနင်းတက္ကသိုလ်ကပေါ်တင်လုပ်တဲ့ရာဇဝတ်မှုဖြစ်ပါတယ်။ကျွန်တော်တို့FBI အနေနဲ့ဒီလိုအပြုအမူမျိုးကိုပြည်တွင်းကြမ်းဖက်မှုလို့မြင်ပါတယ်။ကျွန်တော်တို့ဒီမိုကရေစီမှာဒါမျိုးနေရာမရှိပါဘူး။ ဒါမျိုးတိခန့်ရင်တခြားအတိုင်းပြည်တွေကအမေရိကန်တရားဥပဒေစိုးမိုးရေးကိုလောင်ကြားလိမ့်မယ်လို့FBI ညွှန်ကြားရေးမှုခရစ်စတိုဖာဝယ်ရီကသူ့ရဲ့မိန့်ခေါ်မှာပြောဆိုသွားပါတယ်။တက္ကသိုလ်မှာဖြစ်ခင်ရက်တွေအတွင်သတိပေးမှုတွေရှိနေပေမဲ့FBI အနေနဲ့လုံလောက်တဲ့ပြင်ဆင်မှုတွေမရှိခဲ့ဘူးလို့လည်းဝယ်ရီရဲ့ထွက်ဆိုချက်ထဲမှာပြောဆိုသွားပါတယ်။ပြည်တွင်းဆောင်ရွက်အကြံဖက်တွေနဲ့လူပြူဆ ွင့်နေခဲ့ပြီးကွန်ဂရက်ရှေ့မောက်မှာပြီးခဲ့တဲ့အင်္ဂါနေ့ကထွက်ဆိုချက်ပြုလုပ်ခဲ့တာမှာဒါပထမဦးဆုံးလူလူရှေ့မောက်ကိုပြန်လည်ရောက်ရှိလာခြင်းလည်းဖြစ်ပါတယ်ရှေ့လာတွေမှာအမေရိကန်နေပုံမကာကွယ်ဆေးထိုးနှံနိုင်မှုတစ်ချိန်တည်းသာထိုးရတဲ့ကာကွယ်ဆေးသစ်ဂျွန်ဆန်နဲ့ဂျွန်ဆန်ကိုအလင်းမြန်ထုတ်လုပ်နိုင်မှုအတွက်အမေရိကန်ဆေးဝါးကုမ္ပဏီတစ်ခုဖြစ်တဲ့ Mark ကကူညီသွားမယ်လို့အင်ဂျီရောယာရှိတွေကအင်္ဂါနေ့မှာပြောပါတယ်ဂျွန်ဆန်နဲ့ဂျွန်ဆန်ကမမျှော်လင့်တာနဲ့ထုတ်လို့ရပိုင်းပြဿနာတွေနဲ့ရင်ဆိုင်နေရပြီးကာကွယ်ဆေး 3.9 တန်ထုတ်လုပ်တာပြီးဖြစ်ပေမဲ့ဂျွန်လာမကုန်မီတန်100ထုတ်လုပ်ဖို့တလန်းချင်းတွားနေရတယ်လို့ဆိုပါတယ်။သမ္မတဂျိုးဘိုက်ဒန်အနေနဲ့စီးဝါထုတ်လုပ်ရေးကုမ္ပဏီနှစ်ခုကြားအသေးစိတ်ကိုအင်္ဂါနေ့နှောင်းပိုင်းမှာထုတ်ပြောဖို့ရှိနေတာပါ။ဒါပေမဲ့စီးဝါထုတ်လုပ်ရေးကုမ္ပဏီရဲ့သဘောတူညီမှုနဲ့အတူမတ်ကဂျွန်ဆန်နဲ့ဂျွန်ဆန်ကာကွယ်ဆေးအမြောက်အများကိုထုတ်လုပ်သွားမှာဖြစ်တယ်လို့အရာရှိတွေကပြောပါတယ်။မတ်အနေနဲ့ကိုပိုင်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးမထုတ်လုပ်နိုင်ပေမဲ့လည်းကုမ္ပဏီအနေနဲ့ပြီးခဲ့တဲ့ရာစုနှစ်တစ်ခုအတွင်းကာကွယ်ဆေးများစွာထုတ်လုပ်နိုင်ခဲ့ပြီဖြစ်ပါတယ်။ဒီစဉ်သာထိုးရတဲ့ Johnson & Johnson ကာကွယ်ဆေးကိုထောက်ခံချက်ရရှိခြင်းနဲ့အတူအမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုတက်ခိုက်ဖို့နှစ်ချိန်ထိုးနိုင်ရတဲ့ Pfizer BioNTech နဲ့ Moderna ကာကွယ်ဆေးတွေကိုထုတ်လုပ်နေပြီးစုစုပေါင်းကာကွယ်ဆေး3မျိုးကိုထုတ်လုပ်နေတာပါ။ Johns Hopkins တက္ကသိုလ်ရဲ့စစ်တမ်းတွေအရအမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်လူ9သိန်းကျော်သေဆုံးခဲ့ရပြီး28သန်းကျော်ကူးစက်လျက်ရှိရာကမ္ဘာအများဆုံးကူးစက်သေဆုံးတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။သနတ်သမားတွေဟာဒေသခံရုပ်တံဝန်ထမ်း3ဦးကိုနိုင်ငံရဲ့အရှိတ်နန်ဂါဟာခရိုင်ဂျလလဘတ်မြို့မှာတပ်ဖြတ်ခဲ့တယ်လို့အာဖဂန်နစ္စတန်ရာရှိတွေကအင်ကာနေကပြောဆိုပါတယ်။မျက်မြင်သက်သေတွေနဲ့ရဲတွေကတော့အသက်ခံရသူတွေဟာအလုတ်ကနေအရင်ပြန်လုံခြုံသူတွေကနေရာခွဲပြင်းမဲ့ထားပြီးတက်ခတ်ခဲ့ကြတယ်လို့ဆိုပါတယ်။လုံခြုံခံရတဲ့အမျိုးသမီးတွေဟာပုဂ္ဂလိကရုပ်တံဌာနတစ်ခုဖြစ်တဲ့ Anicas ကဖြစ်ပြီးတော့ပြင်းထန်တာတက်ခတ်ခံရမှုများစွာတွေကဒါဒုတိယအကြိမ်တည်ဆုံးမှုဖြစ်ပါတယ်။အင်ကာနေတက်ခတ်မှုဟာအာဖဂန်မှာလူသိများထင်ပေါ်ကျော်ကြားသူတွေကိုတက်ခတ်မှုတွေကတစ်ခုဖြစ်ပြီးရင်းသမားတွေ၊လူမှုရေးသမားတွေ၊ဘာသာရေးသမားတွေ၊တရားသူကြီးတွေနဲ့ဆိုအားရာရှိတွေအပါအဝင်လုံခြုံခံနေကြရတာပါ။ဒီလိုအကြမ်းဖက်တက်ခတ်မှုတွေကြောင့်တော်တော်များပေါ်အောင်နေကြရပြီးတချို့တန်းပြီကထွက်ပြေးနေကြရပါတယ်။ကျောင်းသူ289ဦးကိုပြန်မေးသမားတွေကပြန်လွှတ်ပေးလိုက်ပြီးသူတို့ကကျမရေးစစ်ဆေးပြီးနောက်မိသားစုတွေတန်ပြန်လည်ရောက်ရှိနေကြပြီလို့နိုင်ဂျီးရီးယားနိုင်ငံရဲ့ဇန်ဖာရာပြည်နယ်အရာရှိတွေကပြောပါတယ်။ target တူဖြစ်တဲ့ယက်ကူပူဆန်နီကတော့အခုမှပြန်လည်လွတ်မြောက်လာတဲ့တမီးဖြစ်သူရဲ့အတန်ကိုတယ်လီဖုန်းကတဆင့်ကြားရပြီးနောက်သူဟာအစ်စ်ပြန်လည်မွေးဖွားသလိုဖြစ်သွားတယ်လို့ဆိုပါတယ်။ပြည်နယ်ရဲမင်းကြီးအဘူဒူယာရိုကတော့သူတို့ကိုစစ်ဆေးမြင်မြန်ပြီးတဲ့နောက်မင်းကလေးရဲ့တွေကကျမပျော်ရွှင်နေကြတယ်လို့ဆိုပါတယ်။ဆက်လက်ပြီးတော့သူကအစိုးရဦးဆောင်တဲ့ငင်းငင်းရေးဖြစ်စဉ်ကမင်းကလေးရဲ့တွေလွတ်မြောက်ရေးအတွက်အထောက်အကူဖြစ်စေခဲ့တယ်လို့ဆိုပါတယ်။သူကနောက်ပိုင်းမှာအသေးစိတ်ထုတ်ပြန်ကြေညာမယ်လို့ပြောဆိုခဲ့ပြီးပြန်ပင်းငွေအစီအစဉ်နဲ့လွတ်မြောက်ခဲ့ကြသလားဆိုတော့တော့ရှင်းရှင်းလင်းလင်းမသိရပါဘူး။နိုင်ဂျီးရီးယားသမ္မတမဟာမဒူဘူဟာရီကသူ့ရဲ့ Twitter မှာရေးသားတာကတော့ တုံးလုံးချောချွားပွဲအတွေ့အကြုံအားငြင်းငြင်းစွာပြီးဆုံးသွားတာမျိုးပျော်ရွှင်မိတယ်လို့ဆိုပါရယ်ဆက်လက်ပြီးသမရဘူဟာရီကစစ်တပ်နဲ့ရဲတွေကပြန်ပြီးသမားတွေကိုလိုက်လံရှင်းလင်းနေပြီးလူထုကိုရာဇဝတ်မှုတွေရပ်တန့်စေဖို့အတွက်တနင်္လာနေ့သတင်းချက်လက်တွေပေးဖို့ကူညီကြဖို့တိုက်တွန်းလာပါရယ်ဝီလန်တီကောင်နဲ့ဂျင်ဂျီဘီရွာကအစိုးရအလဲလဲကြောင့်တစ်ခုကနေမင်းကလေးငယ်319ဦးကိုပြီးခဲ့တဲ့တောက်ချာနေကပြန်ပြီးသမားတွေကပြန်ပြီးဆွဲခဲ့တာဖြစ်ပါရယ်နိုင်ဂျီးရီးယားနိုင်ငံမှာပြီးခဲ့တဲ့နှစ်တွေအတွင်းလူအများအများပမာဏနဲ့ပြန်ပြီးဆွဲခြင်းတွေအတော်များများဖြစ်ပွားခဲ့ပြီးတပ်မင်းသမားတွေကမကြာခဏပြန်မင်းွေတောင်းခံတာတွေလည်းရှိခဲ့ပါတယ
်။ဟိုတခုနေ့မနေ့ပိုင်းထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုမတ်သိင္ကြီးထိုင်းနဲ့ကိုအောင်မြတ်သူတို့ပြောပြပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ Internet စာမျက်နှာ burmese.voanews.com လို့မှာလည်းအခုကျမတို့ထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းမှာပဲဖန်ယူနိုင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာရီနဲ့ဆက်သွယ်နေမြန်ချက်တွေကိုစတိုက်တင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့လူရဲကိုစန့်ကျင်နေတဲ့အထက်အမေရိကန်ရောက်တန်ယုံဝန်ထမ်းတွေလည်းထပ်ပြီးတော့ပူးပေါင်းပါဝင်လာပါတယ်။အကြမ်းမဖက်တဲ့လှုပ်ရှားမှုတွေနဲ့စစ်အာဏာသိမ်းတာကိုစန့်ကျင်မှုတိုက်တွန်းမှုတွေကြားမှာအခုလိုတန်ယုံဝန်ထမ်းတချို့လည်းပူးပေါင်းခဲ့တာပါ။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုအောင်လင်းကပြောပြပေးပါရှင်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုစန့်ကျင်တဲ့လှုပ်ရှားမှုမှာအမေရိကန်ခြေစပ်မြန်မာတန်ယုံဝန်ထမ်းတို့ထပ်မံပူးပေါင်းပါဝင်လာပါတယ်။လော့စ်အန်ဂျလိစ်မြို့ကမြန်မာကောင်စစ်ဝင်ချုပ်ရုံးတန်ယုံအဖြစ်တာဝန်ထမ်းဆောင်နေတဲ့ဒေါ်နီယာကြီးဟာအာနာသိန်းစစ်တပ်ရဲ့အမိန့်ကိုနာခံမှာမဟုတ်တဲ့ကြောင်းယူကောက်ကန်ကိုယ်စားလှယ်နဲ့ဖွဲ့စည်းထားတဲ့ပြောင်းစုလွတ်တော်ကုစားပြုကော်မတီ CRPH ရဲ့ညွှန်ကြားချက်တွေကိုသာလိုက်နာတော့မှဖြစ်တဲ့ကြောင်း VOA ကိုပြောဆိုလိုက်တာပါ။
အခုလက်ရှိပေါ့နော်အခုသူတို့အာနာသိန်းစစ်ကောင်စီရဲ့လှုပ်ရက်ကိုမတရားတဲ့လှုပ်ရက်ကိုမထောက်ခံတဲ့အတွက်ကြောင့်ဒီမှာစီရီယန်လုံးချင်းဖြစ်ပါတယ်CRPH ဆက်သွယ်ပါမယ် CRPH ကလမ်းညွှန်ချက်အတိုင်းကိုကျမတို့ကသက်သွေမသိလိုင်းနာသွားပါမယ
်မြန်မာနိုင်ငံရဲ့ဝန်ကြီးဌာနမှာဝန်ထမ်းတက်တန်း23နှစ်ကျော်တာဝန်ထမ်းဆောင်ခဲ့ပြီးအမေရိကန်ပြည်ထောင်စုမှာ3နှစ်ကြာအမှုထမ်းနေတဲ့ဒေါ်မြကြီးကိုမြန်မာဆက်ရနာနေကနိုင်ငံရဲ့ဝန်ကြီးဌာနကိုပြန်လည်ပြောင်းရွှေ့ဖို့ဖေဖော်ဝါရီလ28ရက်နေ့ကအမိန့်ထုတ်ခဲ့တာကိုလည်းလိုင်းနာမှာမဟုတ်တဲ့ကြောင်း Facebook လူမှုကွန်ရက်ကနေကြေညာထားပါတယ်စီအနာသိမ်းမှုကိုရင်းကျက်စွာဆန့်ကျင်လှုပ်ရှားမှုတွေကိုလူချင်းအနာမဏီအင်အားသုံးဖြိုခွင်းတာတွေအပါအဝင်အာနာသိမ်းပြီးနောက်ပိုင်းခြေနေတွေကိုလက်မခံနိုင်တဲ့ကြောင့်အခုနောက်ဆုံးအနုနီးနဲ့အာနာပီဆန်နဲ့လှုပ်ရှားမှုတွေမှာပါဝင်မှုဆုံးဖြတ်ခဲ့တာလို့လည်းဒေါ်မြတ်ကြီးကဗီဒီယိုကိုပြောပါတယ်
။ကျမတို့ပြည်သူကကျမတို့မိသားစုပဲကျမတို့ဝန်ထမ်းတွေဒီလည်းပြည်သူကြွေးမွေးထားတဲ့ဆမင်းနေနဲ့ကျမတို့အသက်ကိုရှင်းတန်နေကြတာပြည်သူကြွေးမွေးထားတဲ့အသက်ရှင်းတန်နေတဲ့အတွက်ကြောင့်ပြည်သူရဲ့စိတ်ဆန္ဒအတိုင်းကျမတို့အသွေးတဲ့တတတဲ့ရက်တည်တဲ့ဆိုတာကိုကျမတို့ပေါ့နော်ဟိုဟာပေါ့ရုပ်ရှင်ပိတ်ကားပေါ်မှာထောင်ကြည့်နေရတဲ့ရုပ်ရှင်ကမဟုတ်ပါဘူးရေပြင်မှာဖြစ်ပျက်နေတဲ့ဟာပြည်သူအသက်အသွေးအသားတွေနဲ့ပေးဆက်ပြီးတော့သိစေချတာတွေဒီဟာတတော်ဟိုပြင်ပမှာနေနေတဲ့တတော်စိတ်မကောင်းဖြစ်မိပါတယ်စိတ်မကောင်းတာတဲ့ဟိုတတော်အယူဝန်းနေတဲ့နေသူကမအိပ်ရအောင်ကျမတို့နေရောညောင်းမအိပ်ရပါအောင်ဒီလိုခံစားချက်တွေကြောင့်ကျမဒီလိုဆုံးဖြတ်ချက်ချလိုက်တာပါကျမနိုင်ငံရေးလည်းမနာမလဲဘူးအမှန်တမ်းပြောရင်ဒါမတရားမှုကြီးကိုဖြစ်နေတယ်ဒီလူတွေကိုတတ်နေတယ်အဲနှင်းမနှိမ့်သက်နေတယ်အဲ့လိုမျိုးအတင်းအာဓမတွေနဲ့ဟိုဗာလဲထောင်ချတယ်အဲ့ဒီလောက်ရက်တွေကသူတို့ကပြည်သူကိုကာကွယ်ရမယ့်ဟာကိုပြည်သူကိုမကာကွယ်ဘဲနဲ့သူတို့ကပြည်သူကိုနှင်းသက်နှိမ့်သက်နေတယ်အကြမ်းဖက်နေကြတာအကြမ်းဖက်တဲ့အဆင့်အထိကိုရောက်နေပြီ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လူရဲကိုဆန့်ကျင်ကြောင်းတရားဝင်ကြေညာခဲ့ကြတဲ့အမေရိကန်ခြေစပ်မြန်မာတပ်မှူးတန်းတွေမှာဒေါ်မြတ်ကြီးနေပါဆိုရင်၃ယောက်ရှိတော့ပါပြီ။ကုလသမဂ္ဂဆိုင်ရာမြန်မာတပ်မကြီးဦးကျော်မိုးထွန်းဟာဆိုရင်လည်းမကြသေးခင်တုန်းကကုလသမဂ္ဂထရီညီလာခံရဲ့လူသဘောဆွေးနွေးကမှအာဏာသိမ်းစစ်တပ်ကဖယ်ရှားခဲ့တဲ့အယက်သားအစုအယောက်ကဆက်လက်ကူစားပြုဆောင်မှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။ဝါရှင်တန် DC မြန်မာတပ်ရုံးမှာပထမတွင်းဝင်တာဝန်ယူခဲ့တဲ့ဦးမမောင်လာဆိုရင်လည်းအကြမ်းတင်းတုန်းကပဲယာယုကနေနှုတ်ပတ်ပြီးဆင်အနာတိုင်းနဲ့လှုပ်ရှားမှုကိုဆန့်ကျင်မှုတွေမှာပူးပေါင်းပါဝင်နေပါတယ်ခင်ဗျာ
Los Angeles မြို့မြန်မာကောင်စစ်ဝင်ချုပ်ရုံတန်ယုံအောင်တော်မြင့်မြတ်ကြီးကိုကိုအောင်လင်းဆက်တယ်မင်းများထားတာပါရှင်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မနေ့အင်္ဂါနေ့ကအာဆီယံနိုင်ငံများ၏ဝင်ကြီးအထူးစီဝေးပွဲတရက်ကိုကျင်းပခဲ့ပါတယ်ဒီစီဝေးကနေမြန်မာနိုင်ငံအတွက်မျှော်လင့်ချက်တစ်စုံတရာရှိနိုင်ပါသလား VOA မြန်မာပိုင်းအက်ဒီတာဥကျော်စန်တာရဲ့သုံးသပ်ချက်အမြင်ကိုမေးမြန်းထားပါရှင်မင်္ဂလာပါအင်္ဂါဦးကျော်ဆန္ဒရှင်
မင်္ဂလာပါ
ဟုတ်ကဲ့ပါအင်္ဂါရှင် မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အာဆီယံနိုင်ငံများ၏ဝင်ကြီးအထူးစည်းဝေးပွဲမနေ့ကပြီးသွားခဲ့ပြီဆိုတော့ဒီစည်းဝေးကနေမြန်မာနိုင်ငံအတွက်မျှဝင့်ချက်တစုံတရာပေါ်ထွက်လာခဲ့တယ်လို့ထင်ပါသလား
တော့မြန်မာအများကြက်လေးမှတ်သားမှုရှိတော့တကယ်တော့အစကတည်းကမျှဝင့်နိုင်တဲ့ကိစ္စပါ။အဲဒါနဲ့ဆိုတော့အာဆီယံဆိုတာဟာဒီမျိုးစုံဒီမျိုးစုံရှိတဲ့နိုင်ငံတွေကိုစုပေါင်းပစိထားတာပါ။ဒီမိုကရေစီနိုင်ငံတွေလည်းပါတယ်၊ကွန်မြူနစ်နိုင်ငံတွေလည်းပါတယ်။နောက်ပြီးတော့ဒီမိုကရေစီကောင်းမွန်ထားတဲ့စစ်အုပ်ချုပ်ရေးနိုင်ငံလည်းပါတယ်။ဒါကတော့ဆန်တိုင်းကိုကျင့်သုံးတဲ့နိုင်ငံလည်းပါပါ။ဒီလိုကနေဆိုရင်အုပ်ရောရောချောင်းရောရောနိုင်ငံမျိုးတွေပါ။ဒီလိုနိုင်ငံတွေစုပေါင်းထားတဲ့အဖွဲ့အစည်းကမြန်မာနိုင်ငံမှာဆန္ဒရှင်စစ်ကိုဆန့်ကျင်ပြီးတော့ဒီမိုကရေစီပေါ်ထွန်းဖို့တောင်းဆိုကြတာကိုပြတ်ပြတ်သားသားရပ်တည်ပြီးတော့သွန်အားတော်ကောင်ပြည်အားတော်ကောင်ပြင်းနဲ့ဒီလိုတော့မချွတ်နိုင်ဘူးလို့ထားရပါတယ်။အာဆီယံဥက္ကဋ္ဌထုတ်ပြန်ချက်အာဆီယံရဲ့အသက်အောက်ဆက်ဆက်တဲ့ဒုနိုင်ငံရဲ့ထုတ်ပြန်ချက်ကိုကြည့်မယ်ဆိုရင်အကြောင်းမဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ close in ခြင်းဖြစ်တဲ့ဒါဆိုလုံးချင်းချင်းနဲ့ဒီလောက်လောက်ကြတော့ဆောက်ပါဘူး။အဲ့တော့အဲ့ဒီညာရဲ့တစ်ခုလုံးကိုကြည့်ရင်ဒီအစည်းအဝေးဟာမြန်မာနိုင်ငံအတွက်အရေးပေါ်ရှင်းပါရတဲ့အစည်းအဝေးမှခုပန်ဒီဇာတ်ရမှာပြရဖို့ဖြစ်နေပါတယ
်။ဒီစည်းဝေးပွဲမှာအင်ဒိုနီးရှားနိုင်ငံရဲ့ဝင်ကြီးရက်နိုမာဆူရီကအာဆီယံနိုင်ငံတွေအညီနဲ့တခြားနိုင်ငံပြည်ရင်းရေးကိုဝင်မဆွဲရေးမူဝါဒကိုမလွဲမသွေကျင့်သုံးရမယ်လို့ပြောပါတယ်
။ Respecting the principle of non-interference is a must.And I'm sure that no single ASEAN country has intention to violate this principle.
ဒါပေမဲ့တစ်ဖက်မှာလည်းဒီမိုကရေစီစံနှုန်းတွေကိုတမိုးထားဖို့လူအခွင့်အရေးကိုအလေးထားဖို့နဲ့တရားဥပဒေစိုးမိုးရေးနဲ့ဖွဲ့စည်းပုံအခြေခံအုပ်ချုပ်ရေးနဲ့တိုက်ညီတဲ့အစိုးရတရားပေါ်ထွန်းရေးလည်းဒန်းလူအရေးကြီးတယ်လို့ပြောပါတယ်။ဒီလိုအင်ဒိုနီးရှားကတိုက်တိုက်တွန်းတွန်းပြောလာတဲ့အတွက်ဒါဟာတစုံတရာလှုပ်လာနိုင်တယ်ဆိုတဲ့သဘောမျိုးလို့ပြောလို့ရနိုင်မှာမလား။
ဟုတ်ကဲ့အဲ့မှာဒီနိုင်ငံရဲ့ပြည်တွင်းရေးဝန်ဆွေးရဆိုတဲ့မူကဒီအာဆီယံကိုတမ်းမြှင့်ထားပြီးတော့နောက်မှတစ်ခုကလည်းပဲ consensus ရမှသာရင်ဆုံးဖြတ်တယ်ဆိုတဲ့ခိစ္စလေးဖြစ်ပါတယ်။ဆိုတော့ဆိုတော့ကပြောခဲ့တဲ့ဥပရောရောချောက်ရောနိုင်ငံတွေမှာအကုန်လုံး support ဒီတဲ့ဆုံးဖြတ်သူချဖို့မဖြစ်နိုင်ပါဘူး။အဲ့ဒါအင်ဒိုနီးရှားလိုဒီမိုကရေစီနိုင်ငံကအခုလိုပြောလာတာကဘာဝကြပါ့မလဲ။ဒီလိုကြာအာဆီယံနိုင်ငံတွေမှာအင်အားကြီးဆုံးနိုင်ငံဖြစ်လာတဲ့ဒီသဘာဝမှာလည်းပဲတတိယအကြီးမားဆုံးဒီမိုကရေစီနိုင်ငံဖြစ်ပါတယ်။အာအိန္ဒိယနဲ့အမေရိကပြည်ကတတိယအကြီးဆုံးဒီမိုကရေစီနိုင်ငံကြီးပါဆိုတော့သူရဲ့အဲ့ဒီဒီမိုကရေစီအစဉ်အဝါဒီမိုကရေစီဂုဏ်သိက္ခာနဲ့ညီညွတ်အောင်ပြသလို့ပြောမှာဖြစ်ပါတယ်။ဒါကဘုန်းကြီးစင်တူမာစီတီပြောတဲ့အပန်ဒီဟာဒီဒီမိုကရေစီအင်အားကြီးနိုင်ငံကဖြစ်တဲ့ဆိုတဲ့ဂုဏ်သိက္ခာနဲ့ညီညွတ်အောင်တကယ်လည်းပိုက်ရနေလဲပြောတယ်လို့စတင်ပါတယ်။ဒါကလည်းပဲအဆက်မှတ်ကအာဆီယံအဖွဲ့ဝင်နိုင်ငံဖြစ်နေတဲ့အတွက်ကြောင့်အာဆီယံအဖွဲ့ဝင်တို့ရဲ့သဘောထားအတိုင်းပြောရချင်ပါအဲ့ဒါတော့တစ်ဖက်လုံးခင်းခင်းလေးလုပ်ပြီးတော့ဂျန်နယ်စစ်တပ်ပြင်မယ်ပထမဆုံးသူတို့စလုပ်ခဲ့တဲ့ကိစ္စသူတို့ရှင်နောက်တစ်နှစ်မှရွေးကောက်ပွဲကျင်းပပြင်မယ်လို့ဘုဒ္ဓမြင့်မြတ်ဟန်တတိပေးထားတာကိုအမှန်တိုင်းတရားမျှတတဲ့စစ်မှန်တဲ့ရွေးကောက်ပွဲချုပ်ဝတ်တွန်းမယ်ဆိုတော့ဒါတော့သံရရရှိပါတယ်အဲ့ကြောင့်ကျွန်တော်မြန်မာနိုင်ငံမှာကနဒါနဲ့ဒီလိုပုံလို့သတိအပြည့်ချော်တာကိုအပြည့်ထံဆန်ခွက်ထဲအောင်လည်းတွေ့ရပါတယ်။ဆိုတော့အင်ဒိုနီးရှားရဲ့ရက်ဟာအဲ့မှာဒီမိုကရေစီအများကြီးနိုင်ငံအဲ့မှာအာဆီယံအဖွဲ့ဝင်နိုင်ငံဆိုတော့ဒီခုကိုရောပေါင်းပြီးရောရက်နေတဲ့ရက်ဖြစ်တယ်လို့ပဲဆိုရင်မှတ်မယ်ပုံစံမှာ။ဒီနေ့မှာပဲလီဆပ်ဆိုတဲ့အဲ့မှာသိနေကြတူကဒီရဲ့ရေကောက်ပွဲမှာမှတ်မှမှုဆိုတဲ့ကိစ္စကိုအာဆီယံအဖွဲ့အစည်းအဝေးကွန်ဖရင်းဖတ်ပြီးရောဒီစစ်ဆေးလို့ဆက်ပြီးတက်ပါလာတယ်။ဒါအဲ့လိုသူဟာသတိငန်းကြီးသဘောထားကိုပြန်ကြားနေတယ်။အဖွဲ့လုံးအနေနဲ့သဘောတူညီရမှုတော့ခရင်နေတယ်လို့ထင်ပါတယ်
။ဟုတ်ကဲ့ပါအင်္ဂါရှင်။အာဆီယံနိုင်ငံများ၏ဝင်ကြီးအထူးစည်းဝေးပွဲကတော့မနေ့ကပြီးသွားပြီဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အာဆီယံရဲ့လှုပ်ရှားဟာဒီလောက်နဲ့ပြီးသွားနိုင်မလား။နိုင်ငံတကာကတုံ့ပြန်တာတွေဟာအရင်ကနေမတူတာတွေလည်းရှိတယ်ဆိုတော့အခုဒီချိန်မှာဘာများထူးခြားလာမယ်လို့ထင်ပါတယ်လေရှင်
။ဟုတ်ကဲ့ဒီမြန်မာရောပြောပြနိုင်တယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့အာဆီယံတခုရဲ့အနေနဲ့တော့ဟုတ်တော့လည်းပဲသုရသမဂ္ဂရို၊အမေရိကန်ပြည်ထောင်စုရို၊ယူရိုပါသမဂ္ဂရို၊အမေရိကန်ပြည်ထောင်စုရို၊ဒါတရုတ်နိုင်ငံ၊သတ်ပြင်းချင်းနိုင်ငံတွေပါပါဝင်ပြီးတော့စဘာအတိုင်းဝင်တခုလုံးကတွန်းမယ်ဆိုရင်တော့ရှိမယ်လို့ထင်ပါတယ်။သွန်အပြေရနဲ့ PRR ကျွန်တော်ဖော်ပြပြောချင်တယ်အခုအနောက်နိုင်ငံတွေရဲ့ရက်ကြီးက PRR ဆိုတာပရက်ရှာပဲပြင်ကြတယ် အစီအံလို့နဲ့ပေါင်းလိုက်ပြီးတော့ PR ကိုပေးတယ်မှာလည်းတွန်းမှာ push တပါသူအဲ့ဒါဒီမိုဂီဇာကိုရေးအောင်အဲ့လိုဒီတိုင်းပေးရင်တော့ညစ်ညစ်ကြောင်းလဲလာနေလို့ဖြစ်ပါတယ်အခုခါမှာအရင်ကြောင့်လိုပဲနိုင်ငံက PR ကိုတွန်းအောင်တကယ်လို့အတော်လေးရှင်းထန်တယ်အရင်နဲ့ပြုစုရတယ်တွေ့ရပါတယ်ဒါကြောင့်ဒီကိစ္စမှာတော့အဲ့လိုပူပေါင်းပြီးတော့ဆောင်ရွက်ကြပါစီလို့ပဲဆောင်ရွက်ရမှာဖြစ်ပါတယ်မရှိ
ကျေးဇူးတင်ပါတယ်ဦးကျော်စန္ဒရှင် VOA မြန်မာပိုင်းရဲ့ပုတ်တခုနေ့မနေ့ပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းလွှာတွေကိုဆက်ပြီးတော့တင်ဆက်ပေးကြပါတယ်စီလူချူရေးကောင်စီအာဏာယူပြီးတော့ဖြစ်လာတဲ့ဆန္ဒပြပွဲတွေမှာဖမ်းဆီးထိန်းသိမ်းခံရတဲ့ရန်ကုန်ကလူငယ်အများစုကိုအင်္ဂါနေ့မနေ့ပိုင်းမှာပြန်လွတ်ပေးလိုက်ပြီမယ်လေလွတ်လာတဲ့အရေးအတွက်မှာကွဲလွဲမှုတွေရှိနေပါတယ်အတိအဆုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြပေးပါမယ်ရှင်
ရန်ကုန်မြို့ဒေသအသီးသီးမှာဆန္ဒပြပြီးဖမ်းဆီးခံရတဲ့လူငယ်တွေရဲကအယောက်900ကျော်ဒီကနေ့ပြန်လွတ်လာကြောင်းဥပဒေကြီးကြံပြီးဥက္ကဋ္ဌမင်းက VOA ကိုပြောပါတယ်။သူ့အနေနဲ့အင်းစိတ်ချောင်းတာဝန်ခံကြီးနဲ့ဆက်သွယ်ပြီးဖမ်းဆီးခံရသူတွေရဲ့လူအတာတွေကိုလိုက်ပါကူညီခဲ့ရတာဖြစ်လို့ဒီအရေးအတွက်ဟာခိုင်လုံကြောင်းသူကပြောပါတယ်
။600ရှိတဲ့ပြည်မှာ930လွတ်သွားတယ်။80အထက်ထဲမှာရှင်းနေတယ်။ဖြတ်စီစစ်ပြီးတော့ဒီနေ့ညနေသို့မဟုတ်လက်ပြမနေ့မှာ40လောက်လွတ်ဖို့ရှိသေးတယ်။နော်ဒါကတော့ကျွန်တော်ဒီအင်းစိန်ကောင်တောင်ဟန်ရာရှိနေတိတ်ဆက်ပြီးတော့တုံးတဲ့စည်ရင်ပေါ့နော
်ဒါပေမဲ့လူငယ်လူမျိုးကြီးဆောင်ရွက်နေရဲ့ရှိနေအစုအဖွဲ့ကတရားစွတ်တော်ရှိနေဒေါ်နန်နိုင်ထွန်းကတော့ဖေဖော်ဝါရီ28ရက်ကမလာတရားအတွင်းဖမ်းဆီးခံရတဲ့ပြန်လွတ်လာရသူဦးရီဟာ200ဝန်းကျင်ပဲရှိရလို့ဆိုပါတယ
်ဒီပြန်လွတ်တဲ့သူကသူ့ကိုပြောတာတော့900ကျော်လို့သူ့ကိုပြောရတယ်ပေါ့နော်ဒါပေမဲ့ဒီကိန်းကြီးကိုအမှန်ကန်လွတ်လာတာပါကြတော့ကျွန်တော်200ကျော်လောက်ပဲရှိနေပေါ့နော်ကျွန်တော်တို့စည်ရင်းတွေအများပေါ့အဲ့ဒီစည်ရင်းတွေစည်ရင်းကိုတော့ဒါမှရှိနေလဲဆိုတာကျွန်တော်တို့လိုက်ပြီးတော့ဒီစုံစမ်းစစ်ဆေးတွေပဲရှိနေတယ်ပေါ့နော
်ဖမ်းဆီးခံရသူတွေရဲ့မှာဒဏ်ရာရသူတွေစစ်ကြောရေးရောက်နေသူတွေရှိပြီးဒဏ်ရာရတဲ့သူတွေကိုတော့စစ်ဆေးရုံကိုပို့ဆောင်ထားပါတယ်ဒါကြောင့်အင်းစိတ်ထောင်မှာရှိတဲ့စည်ရင်းတွေရဲ့ကလွတ်မြောက်လာတဲ့သူတွေနဲ့ကြမ်းတဲ့သူတွေကိုတိုက်ဆိုင်စစ်ဆေးပြီးနေရဝင်းကျင်လောက်ပဲလွတ်မြောက်လာရလို့ရှိနေစုအဖွဲ့က VOA ကိုပြောပါတယ်။ဖမ်းဆီးခံရသူတွေကိုအင်းစိန်ထောင်ကိုမခေါ်ဆောင်ခင်တနေရာမှာစုပြုံထိန်းသိမ်းထားပြီးညအချိန်မှာအင်းစိန်ထောင်ကိုပို့ဆောင်တာဖြစ်ပါတယ်။အင်းစိန်ထောင်ရောက်တာနဲ့အချက်လက်တွေကိုစစ်ဆေးမေးမြန်းတာဓာတ်ပုံရိုက်တာတွေကိုလုပ်ပြီးအယောက်60တခန်းစီခွဲထားကြောင်းဒီကနေ့လွတ်လာသူအားလုံးကမနေ့ကခံဝန်ကတိရေးထိုးရကြောင်း28ရက်မှာဖမ်းဆီးခံရတဲ့တာဂီတာမြို့နယ်ကလူငယ်တဦးကပြောပါတယ်။ထောင်တွင်ကြံခဲ့တဲ့သူတွေအားလုံးကိုအမှုဖွင့်မှာမဟုတ်ပဲသတင်းသမားနဲ့ဆန္ဒပြဦးဆောင်သူတွေကိုတော့အမှုဖွင့်တရားစွဲမလားဆိုတာကိုမပြောပြနိုင်သေးကြောင်းတရားစွတ်တော်ရှိနေဒေါ်စာလီအေးကပြောပါတယ
်အားလုံးတော့သူတို့ပုံမှန်နဲ့ဟိုပါတယ်အမှုဖွင့်မှာမဟုတ်သေးဘူးသူတို့မင်းမြန်းစရာတွေရှိသေးတယ်သူပြောတယ်အခုချိန်ဒီဘယ်သူမှမသေးချာသေးဘူးပေါ့နော်ပုံမှန်တက်လိုက်တယ်ဆိုတာမျိုးက25 26သမားတွေပဲတည်သေးတယ်ပေါ့ကျန်တာဘာမှဘယ်သူမှတစ်ချက်ပုံမတည်သေးဘူးပေါ့နော်တရင်သမားရေဟိုစာကောင်းဆောင်ပိုင်းကြီးကြတော့ဘယ်သူမှဘာမှဟိုပြောလို့မရတော့ပေါ့နော်အခုချိန်မှာတော့လေ
ဖေဖော်ဝါရီတရက်ကစလို့စစ်တပ်အာဏာသိမ်းယူပြီးနောက်ပိုင်းဆန္ဒပြပွဲတွေကိုဖြိုခွဲခဲ့ရာကြောင်းပြည်ဆောင်သူတွေရှိလာတယ်လို့ဖမ်းဆီးထိန်းသိမ်းခံရသူတွေတရားရင်ဆိုင်ခံရသူတွေလည်းနေတိုင်းရှိနေပါတယ
်ကိုစောထက်ပါရှင်အခုဆက်ပြီးတော့ပြည်နယ်နဲ့တိုင်းတွင်မှာတပိတ်စစ်ကြောင်းတွေဖြိုခွဲခံရရဲ့အကြောင်းကိုတင်ဆက်ပေးခြင်းပါတယ်ကချင်ပြည်နယ်မြကြီးနာရှမ်းပြည်နယ်တောင်ကြီးတနင်္သာရီတိုင်းဒဝေမြို့တွေမှာဆရာနာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေမနေ့တုန်းကဆက်ပြီးတော့ပြုလုပ်နေရမှာလူညုံရေးတပ်ဖွဲ့တွေကနေအင်အားသုံးပြီးတော့ဖြိုခွင်းတဲ့အတွက်ထိခိုက်သူတွေရှိတယ်လို့အဖမ်းဆီးခံရသူတွေလည်းအများအပြားရှိပါတယ်။ဒီကြောင်ပြည်စုံကိုတော့ VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရဲ့ရှင်
။ကချင်ပြည်နယ်မြကြီးနာရှမ်းပြည်နယ်တောင်ကြီးမြို့နယ်တနင်္သာရီတိုင်းဒဝေမြို့တွေမှာမလငရနေ့ဆန္ဒဖော်ထုတ်မှုမှာအင်အားနည်းနည်းနဲ့လူစုခွဲဆန္ဒပြရမှာလေလုံခြုံရေးတပ်ဖွဲ့တွေရဲ့ဖမ်းဆီးမှုနဲ့တားဆီးမှုတွေရှိနေတာပါမြင်းကျင်းသားမျိုးဆိုင်ကယ်နဲ့ဆန္ဒပြရမှာလုံခြုံရေးဖွဲ့တွေကနေ၄ခွနဲ့ဖိကတ်မှုကြောင့်မီဒီယာသမားတွေပါဝင်လူငယ်တွေသရော်များများထိခိုက်မှုရှိတယ်လို့သပိတ်ဥဆောင်သူတူကပြောပါတယ်
မတော်ဒီသူရဲ့ကတော့ဒီကိပစီရေးဖျားကြောင်းပေါ့နော်အဲ့ဒီကနေစဆူလေတို့ပဲနဲ့စင်ကြတဲ့ပိတ်လမ်းကြောင်းတောက်လျှောက်သွားနေတဲ့အချိန်မှာပဲနောက်ကနေကားနဲ့လိုက်ပြီးခါကျတော့ဒီလေးကွာနဲ့အဲ့လိုလိုက်ပြစ်တယ်သူငယ်တွေအများကြီးဒီလေးကွာပြစ်ခံရတဲ့အနေအထားရှိတယ်တတိမီဒီယာတရားဆို74နဲ့ဒီအဲမက်ဆီမာကနှစ်ဦးအပါဝင်ပေါ့နော်ချိခဲခံပေါ့ဒီ74ကကျတော့အဲ့ဒီမီဒီယာသမားကနည်းနည်းအချိန်လေးဆိုးသွားတဲ့အနေအထားတော့ရှိပါတယ်သူငယ်တွေတရားတော့တနည်းရောက်ချိတယ်ဆိုတော့ညှက်ချက်လက်အတိအကျတော့မမြင်သေးပါဘူးရှင်
ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကမြကြီးနားမြို့မှာဆန္ဒပြတပိတ်စစ်ကြောင်းဖြိုခွဲခံရပြီးလုံခြုံရေးတပ်ဖွဲ့တွေကနေရာဘာကြီးတွေနဲ့ပြစ်ခတ်နေနေမှုကြောင့်လူငါဦးထိခိုက်ဒဏ်ရာရရှိခဲ့သလိုရှစ်ဆယ်ကျော်ဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။ဖမ်းဆီးရင်ခံရတဲ့လူတွေကိုကချင်ငင်းချမ်းရေးကျိုးဆောင်ဖွဲ့ ဒီနေ့ကျတော့ကျွန်တော်တို့ဒီလူငယ်တွေသနာထက်ပြကြတယ်။ညာတော့နန်းနန်းမှာပြဖြူခွင်းခံခဲ့ရတယ်ပေါ့။ပထမတနင်္လာမှာတော့ညီကဦးရက်ွက်မှာဒီဖြူခွင်းခံရတယ်ပေါ့။နောက်တနင်္လာပြန်ရှိတယ်သူတို့ကလိုက်ပြီးတော့မှခေတ်ကစီစဉ်းစားကြည့်တော့ပြန်တိုးလာတယ်။အိမ်မှာဝင်ဆုံးနေပြီလေလိုက်ပြီးတော့မှဝင်ခန်းတာပေါ့။အိမ်ပိုက်ချင်လေလဲချင်းချောက်တဲ့အဖြစ်နဲ့ရှိတယ်ပေါ့။ဒီတောင်ကြီးမှာတော ပါသူပါဒီပေါ့နော်ဒီသွားပြီးတော့ရည်ပြည့်တဲ့အကြောင်းကိုနေရုံပေါ်နဲ့ပြုစုခွဲရတယ်။ညရည်ကောင်ကအဲ့ဒီနာရည်အိမ်နာရည်ပင်နာတိနာတော်ကြောက်ပြီးတော့ဤသုံးနေရာမှာကြီးတဲ့ဆန္ဒပြရဲပေါ်လို့ဒီညရည်ကောင်ရဲ့ဒီအငွေ့တန်းတော့ခံရရတာပေါ့နော်။ချင်းပြည်နယ်ဟာကမြို့မှာစစ်အာဏာရှင်စနေရေးတပိတ်မောက်ဆန္ဒပြတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေလိုက်လံဖမ်းဆီးခဲ့ရမ တဲ့ချင်းလူကူရေးဖွဲ့တာဝန်ရှိသူကိုစံနင်းလျံကပြောပါတယ
်။နောက်ဆုံးချင်းတွေကတောင်းရောက်မှာ19ရောက်ဆုံးပါတယ်။အမီတီနှစ်ယောက်ရဲ့အမီတန်ဟဲ့ကျန်တယ်။အမီတန်နှစ်ယောက်ကတော့အစူရဝန်ထမ်း။အမီတီနှစ်ယောက်ကတော့တိုးဆိုင်မှာအယောင်ခီအတို့ကိုမဖြစ်သေးဘူး။ကျွန်တော်တို့ပြောတော့အမခမင်းလေးညာဘူးတဲ့။
ထာကာမြို့လယ်လမ်းဆောင်မှာဇန္နပြတပိတ်စစ်ကြောင်းကိုလုံခြုံရေးတပ်ဖွဲ့တွေဖြိုခွက်ခဲ့ပြီးဇန္နပြလူတွေကိုဖမ်းဆီးတာလို့လည်းကိုစားနင်းလျံကဆက်ပြောပါတယ်
။မဟာခလန်းဆောင်မှာညနေ7:30ဝန်းကျင်မှာတို့ငင်းကျဆောဇန္နပြဖွဲ့တွေတို့ခွဲတာဖြစ်တယ်။လက်နက်အင်အားပုံပြီးတော့တို့ညကြီးဘုံနဲ့ရှင်နဲ့အကုန်လုံးလက်နက်တွေကိုလုံးတုံးတယ်။အပါချီလက်တုံးတယ်ပြီးတော့အဖမ်းဆီးတာတော့7:00ညမှချုပ်ပဲ7:00ခွဲလောက်ထိတို့လုံးတယ်။
ဟာကမျိုးမှာမလ၂ရက်နေ့ဆန္ဒဖော်ထုတ်ပွဲမရှိပေမဲ့စူတောင်းပွဲတွေရှိနေတယ်လို့သူကဆိုပါတယ်။ကျန်တဲ့မင်းတပ်မတူပီမြို့နယ်ဘက်မှာငိမ့်ချန်းစွာဆန္ဒပြမှုတွေရှိနေပါတယ်။ဖေဖော်ဝါရီလ၃ရက်နေ့ကတပ်မတော်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနောက်ပိုင်းတနင်္ဂနွေလုံးအတိုင်းသာဆန္ဒပြတပိတ်မောက်ခဲ့ရမှာလုံခြုံရေးတပ်ဖွဲ့တွေကနေဖမ်းဆီးမှုတပိတ်ဖြိုခွင်းပြစ်ကတ်မှုတွေဆက်စပ်ရှိလာနေတာပါ။တမရောကနေအာနာထိမ့်သိမ်းခဲ့တဲ့ဖေဖော်ဝါရီလတလတော်တွင်ဖန်စီတရားစွဲပြစ်ဒဏ်ချခံရသူ1213ဦးရှိပြီဖြစ်ပြီးအကြမ်းဖက်ဖြိုခွင်းခံရလို့ကြာဆုံးသွားခဲ့သူ30ဦးရှိခဲ့တယ်လို့နိုင်ငံရေးကျင်းသားများကိုကြီးဆောက်ရှောက်ရေးတင် AABB ကနေထုတ်ပြန်ထားပါဗျ1213ဦးနဲ့ကထောင်ဒဏ်ချမှတ်ခြင်းခံရသူ4ဦးအမှုဖွင့်ရင်းခံရပြီးဖမ်းဝရန်ထုတ်ခံထားရလို့တင်းချောင်နေသူ62ဦးနဲ့ပြန်လည်လွတ်မြောက်လာသူ299ဦးရှိနေတာကြောင့်လက်ရှိ833ဦးမှာဖမ်းဆီးတရားစွဲဆိုပြစ်ဒဏ်ချမှတ်ခြင်းခံရတယ်လို့ AABB ကဖော်ပြထားပါတယ်ခင်ဗျာ
။နိုင်ကုန်ရင်သတင်းပေးပို့ထားတာပါရှင်။ VOE မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့မနေ့ပိုင်းစီစဉ်တွေကိုမြို့တော်ဝါရှင်တန်ကနေပြီးတော့ဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ဆက်သွယ်နေမြန်းချက်ကိုထုတ်လွှင့်ပေးချင်ပါတယ်။ပြည်ထောင်စုလွှတ်တော်ကုစားပြည်ကော်မတီ CRPH ကနေခိတပြည်ထောင်စုဝန်ကြီး၄ဦးပါတဲ့ပြည်ထောင်စုအစိုးရကုစားပြည်အဖွဲ့ကိုဖွဲ့စည်းလိုက်တဲ့အကြောင်းကိုအင်္ဂါနေ့ကကြေညာခဲ့ပါတယ်။အခုလို CRPH အနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရယာယီအစိုးရဖွဲ့စည်းမယ်ဆိုရင်ဘာရီအခက်ခဲရှိပါမလဲ။ကုလသမဂ္ဂနဲ့နိုင်ငံတကာအတိမတ်ပြုလာဖို့အားကောင်းတဲ့အစိုးရဖြစ်အောင်ဘာရီဆောင်ရွက်ဖို့လိုပါမလဲ။1990ပြည့်ရေကောက်ပွဲမှာအနိုင်ရခဲ့တဲ့ပြည်ပရောက် NLD လွတ်တော်အမတ်တွေနဲ့ဖွဲ့စည်းခဲ့တဲ့အဝေးရောက်ညွန့်ပေါင်းအစိုးရတွေကကုလသမဂ္ဂကတရားဝင်အတိအမှတ်ပြုဖို့ကြိုးပမ်းခဲ့တဲ့အခြေအနေစတာရီနဲ့ပတ်သက်ပြီးတော့လူခွင့်ရဥပဒေပညာရှင်ရှင့်နေဦးအောင်ထူးကိုမတ်အင်ဂျင်နိုင်ငံဆက်သွဲမြင်းမြန်းထားပါတယ်ရှင်
CRPH ကနေပြီးတော့အခုသူတို့ဒီခိတပြည်ထောင်စုဝင်ကြီးတွေဆိုပြီးတော့ပေါ့နော်သူတို့ဖွဲ့စည်းပြီးတော့ဆောင်ရွက်မဲ့အဆင့်မှာဒီလိုဝင်ကြီးတွေဖွဲ့လိုက်တဲ့အနေအထားကဟိုမြန်မာနိုင်ငံမှာဘယ်လောက်ထိအရေးပါလဲရှင
်အဲ့ဒါက CRPH ကရည်ရွယ်ချက်ကဘယ်လောက်ထိအောင်သွားလဲဆိုတာနဲ့ဆက်နေလေဥပမာဆိုရပါစို့ဟလား2020ရွေးကောက်ပွဲမှာရွေးချယ်တင်မြှောက်ခြင်းခံရတဲ့ NLD က อันนั้นยาอีตัวนั้นดีกันละส่วนนั้นนี่เนี่ยเสียงก็ยังเล่าก่อนเลยพอได้คำว่านั่นยุ่งเสียวแต่ไม่ว่าแบบนี้เสียวเอ็นนี่ก้อนนี่ก็ดีก็สุวรรณียังยาอีก็ดีกันละแต่มันรู้เสียงเสียเปียชาวเปียเปียตาลุงทับยันนักกู้ชีวิตจะน้องเต็มตัวจ้าเด็กก็แบบนี้เสียงขยันรอที่ผู้เสียก้อนนี่ฮะไม่เอาเนี่ยบอกเสียก้อนนี่ฮะยุ่งเสียงอุบิวจูหลงอยู่ในนั้นบ่เจ้าพ่อเก็บบ่มุจูหลงนี่เป็นเลยเด็กก้อนนี่ดูดีอ่ะเช้าก็ปีกเยอะก ဟုတ်တယ်မဲ့အခုလုပ်တဲ့ဟာကအဲ့ဒါနဲ့များပြောင်းလဲဖြစ်နေမှာကျွန်တော်ဆိုရင်လေမဆိုလိုချင်တာကအစိုးရတရားကဘယ်ဖွဲ့စည်းတယ်ဆိုရင် constitutional base ရှိရတယ်ဘယ်ကိုကြီးဝင်ရှာဝင်နေသွားမလဲအဲ့ဒါအခု CIA base ကစဉ်းကြရှင်းပြတာမရှိဘူးအဲ့ကိစ္စကို CIA base ကအရင်ရှင်းဖို့လိုတယ်လေဘာကြောင့်လဲဟာဒီကျွန်တော်တို့လူထုတ်ရှားမှု CDM တောင်းဆိုနေပြီနော်ဒီဖွဲ့စည်းပုံခြံဟိုဖြစ်သိမ်းမှာတိုက်ဖြတ်ပါဒါနဲ့အခု CIB တွားတဲ့လမ်းကြောင်းက2000ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်ပြီးတော့ဆွဲတင်တဲ့လမ်းကြောင်းဖြစ်တယ်။အဲဒါကြောင့်အားကောင်းတဲ့အစိုးရဖြစ်ဖို့ဆိုတော့ခက်ခဲကြီးကြီးမားဖြစ်နေတယ်လို့ကျွန်တော်မြင်ပါတယ်
။အဲ့တော့အခုဒီ CRPH ကပြောခွင့်ရပုဂ္ဂိုလ်တဦးကနေပြီးတော့သူတို့ပြောပြပုံအရဆိုလို့ရှိရင်အခုဒါခိတပြည်ထောင်စုဝန်ကြီးတွေသူတို့ဖွဲ့တယ်ဒီအစင်းကယာယီအစိုးရဖွဲ့စည်းဖို့ခြေလမ်းပေါ့နော်အဲ့တော့တို့ဒီယာယီအစိုးရဖွဲ့ဖို့ဟိုပြင်နေတဲ့အနေအထားဆိုရောဆရာအဲ့ဒါဆိုတော့ဘယ်လိုမြင်လဲ
ယာယီအစိုးရဖွဲ့မယ်ဆိုရင်လည်းပဲကောင်းတာယာယီအစိုးရဘယ်လို constitutional background နဲ့ဖွဲ့မယ်ဆိုတော့ဟို CIA base ကပြောင်းစင်တာဘူးလို့လေလူလူလည်းခြားပြောင်းလို့လေကျွန်တော်ပြောတာတော့ကျွန်တော်တို့မကောက်ဘူးယာယီအစိုးရဖွဲ့ဖို့ကျွန်တော်တို့မကောက်ဘူးဖွဲ့စည်းပုံအခြေခံဥပဒေနောက်ခံပါလေအခုနောက်ကြီးဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုအခုလိုအစိုးရဖွဲ့လို့မရအဲ့တော့ကျွန်တော်ပြောရအောင်2000ကြီးပွဲကြီးဝင်ချင်ဥပဒေကအဲပေဖြတ်ကြောင်းဆရာပြီးကကြေကိုးကြညာမှာ2000ကြီးပွဲကြီးဝင်ချင်ဥပဒေကနေ2020ရွေးကောက်ပွဲကိုကျင်းပခဲ့တာကြောင့်အဲရွေးကောက်ပွဲကရွေးချက်တင်ပြချင်းခံရတဲ့ကိုယ်စားလှယ်တွေက2008ခုပဲပြန်သွားမှာဆိုတော့ဟုတ်ကောမဟုတ်ဘူးဒီလိုပြပွဲကြီးဝင်ချင်ဥပဒေကဟိုကသူကဟိုနိုင်ငံရေးနဲ့ဥပဒေပေါင်းစပ်ထားတဲ့ဆန္ဒမျိုးခေါ်တယ်ဒီရွေးကောက်ပွဲဆိုတာကတော့ဘယ်နိုင်ငံမှာဖြစ်ဖြစ်ယူကောက်ပွဲဟာလူလူဆန္ဒကိုကူတာပြုတယ်ယူကောက်ပွဲစစ်မှန်မှုမစစ်မှန်မှုပေါ်မှာပဲလူလူဆန္ဒကိုဆင်းလာတာဒီမိုစီကိုဆင်းလာတာဒါကြောင့် CIA ပြစ်ကြင်နာမှာ2020ယူကောက်ပွဲရလောက်ကိုအပီကြင်နာမှာကွန်စီကျူးကိုခေါင်းညှပ်ထုတ်လိုက်တယ်လက်တူလေ2020ကိုစီကိုဆရာဝေးနဲ့နောက်တာအစိုးရတွေဖွဲ့လို့မရဘူးယာယီအစိုးရလည်းဖွဲ့လို့မရဘူးဘာအစိုးရဖွဲ့လို့မရဘူးအဲကွန်စီကျူးရဲ့ background ကိုယူရတဲ့အခါမှာကျွန်တော်တို့ကတင်ပြနေတာဒီမှာရှိတာပြီးသားဟို Federal Bureau ဖွဲ့စည်းပုံခြေခံဥပဒေဆိုတာဟာတိုင်းသားအဖွဲ့ကြီးကြီးအကုန်လုံးကြီးကပါပြီးဒီမိုစင်ရသနဲ့ပေါင်းပြီးတော့16နှစ်ကြာရေးထားရတယ်။ဖယ်ဒရယ်ပြောင်းဖွဲ့စည်းပုံအခြေခံဥပဒေဒုတိယမူကြမ်းရှိတယ်။ယာယီဒီပြုလာရေးကျွန်တော်ကြံပေးတာ။အဲ့ဒီပုံအခြေခံပြီးတော့မှနောက်တဲ့ interim constitution တခုရေးဖို့လိုတယ်။ခုနဆရာပြီးလုံးရှင်လာဟောပံ့ပိုးလို့ရအောင်။အဲ့ဒီ interim constitution မှာမှကြံတဲ့အင်အားစုတွေဖိတ်ဖို့လိုတယ်။အားကောင်းတဲ့အစိုးရတခုပြောင်းခံရရမယ်။
အခု DCRPH ကဒီဝင်ကြီးတွေဖွဲ့ထားတဲ့ကိစ္စကရောဒီနိုင်ငံတကာကနေပြီးတော့ဟိုအတိမတ်ပြုတ်မဲ့အတိုင်းတာရောဘယ်လိုရှိမလဲဆရာ
အဲ့ဒီနိုင်ငံကအတိမတ်ပြုတ်တဲ့အတိုင်းတာကအခုဖွဲ့စည်းတဲ့အစိုးရရဲ့အားကောင်းခံမှုနဲ့ဆိုင်ဆိုတော့ဒီအစိုးရရဲ့အားကောင်းခံမှုရဲ့ဆိုမှနိုင်ငံအတိမတ်ပြုတ်မှာလာလာရှိတယ်ဥပမာပြည်ကနေ26နှစ်ကဥကြုံမိုးထွန်းကိုပြည်သမအထွေကြီးလာခံကလက်ခံစကားပြောခွင့်ပေးလိုက်တဲ့အတွက်ဥကြုံမိုးထွန်းဟာဒီတနေ့တော်တဲ့မှာသူ့နေရာကိုဖယ်လို့မရဘူးလို့စဉ်းစားလို့မရဒါကြောင့်လည်း competition လက်ခံဝင်ရှိတယ်အခုပြန်စေအောင်စုကစစ်ကောင်စီဆက်လို့တော့မယ်အခုဥကြုံမိုးထွန်းကဖြုတ်လိုက်ပြီနော်ဥကြုံမိုးထွန်းကနောက်တစ်ယောက်တော့အစိုးရဒီမှာဒီဂျူရီနဲ့ဒီဖက်တိုနဲ့ fight တော့မယ်ဟိုတိုက်ပွဲဝင်တော့မယ်2020ရွေးကောက်ပွဲရရွေးချက်တင်မြှောက်ချင်းခံထားသူများနဲ့ဖွဲ့စည်းထားတဲ့အစိုးရနဲ့ဟလာအဲ့လိုမဟုတ်ဘဲနဲ့အာဏာသိမ်းထားတဲ့အစိုးရနဲ့ဒီဖက်တိုဗန်နီနဲ့ဖြစ်အာဏာရထားတဲ့အစိုးရနဲ့နှစ်ခုကရှင်ပြီးတော့ဥပဒေမှာထွေးညီလာကမှာရှင်ပြန်ရတော့အော်ညနေကလက်တွေ့အရာလည်းပဲ2008ခုနှစ်မှာ1990မီလာရုပ်ဝေးကရွေးချက်တင်ရောက်ချင်းခံထားတဲ့ကိုယ်စားလှယ်များနဲ့ဖွဲ့စည်းကြတဲ့အဖွဲ့ဟာဟိုပြည်သူ့ဆွေးနွေးရောင်းတင်ငယ်ဘူးတယ်အဲ့တော့နားဖတ်ဟာတရားဝင်ဆိုတာမဟုတ်ဘူးသူတို့အာဏာသိမ်းထားရဆိုရာကျွန်တော်တို့ကတရားဝင်ဆိုတာလူတို့ကရွေးချက်တင်ရောက်ချင်းခံထားရဆိုရာဒါကြောင့်ကျွန်တော်တို့လက်ခံမှာဟာခင်ဗျာတူတော်တွေမှာရှိ Creation Comedy ကတော့မှာထောက်ခံချက်ပေးတယ်ဒါပေမဲ့ UNG ကနောက်ဆုံးကြတော့လက်မခံဘူးအဲ့ဒီ1990မီလာရုပ်ဝေးနိုင်ရဟိုပုဂ္ဂိုလ်များနဲ့ဖွဲ့စည်းကြတဲ့အဖွဲ့ရအစိုးရကြီးကိုပယ်ချလိုက်တယ်။နားအဖောက်ကိုဆက်လက်ခံလိုက်တယ်။အဲကျွန်တော်တို့ဒီဥစ္စာကိုပို့ဖို့အတွက်လုပ်နေတာ။ဒါကြောင့်အခုဒီအစိုးရဖွဲ့တာဟာနိုင်ငံကလက်ခံလုပ်တဲ့အစဉ်မျိုးဒီဂျူရီနဲ့ဒီဖက်တူပေါင်းဖို့တိုင်းရင်းသားလက်နက်ကွက်စင်နွေးတဲ့အဖွဲ့တွေမှာသူ့အနေနဲ့သူ့နိုင်ငံတွေရှိတယ်။သူ့အနေနဲ့အုပ်ချုပ်ရေးစနစ်တွေရှိတယ်။သူ့အနေနဲ့လက်နက်ကင်တပ်တွေရှိတယ်။ အဲ့ဒါရင်းနဲ့ပေါင်းလိုက်ချွင်အားကောင်းတဲ့ဖွဲ့စည်းမှုတစ်ခုပေါ်လာမယ်လက်တွေ့မှာလည်းပဲအဲ့ဒါရင်းပြင်တခြားပညာရှင်တွေထည့်ဖွဲ့တခြားဟိုမြေပေါ်တိုင်ကြတဲ့ဖွဲ့စည်းတွေလူတိုက်ပွဲကိုဆင်နွှဲခဲ့တွေ့ကြုံရှိတဲ့ခေါင်းဆောင်တွေထည့်ဖွဲ့ဟိုအဲ့လိုအားကောင်းတဲ့ဖွဲ့စည်းပေါ်လာပြီးတော့မှနေမျိုးစုမှုပြဥပဒေထုတ်ပြအဲ့လိုအနေနဲ့သာတယ်ဟိုမှာဟိုပြဿန
ကမ္ဘာတည်မီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအားပေါ်မပြေကိုအောင်မြတ်သူကနေပြီးတော့ကောက်နှုတ်တင်ဆက်ပေးထားပါတယ်ရှင်။အနောက်ရင်အားကြီးတွေအနှစ်မပါတဲ့စကားလုံးတွေကမြန်မာလူတို့ကိုအခြေအနေပိုဆိုးစေဆိုတဲ့ခေါင်းစဉ်နဲ့တဂါဒီယန်အွန်လိုင်းသတင်းမှာဖော်ပြထားတဲ့ကာဘရလီအာရွန်နဲ့ဖရန်စစ်ဝေဒိုရဲ့ဆောင်းပါးကိုတင်ပြပေးချင်ပါတယ်။ ောင်းပါးကိုရေးသားထားပါတယ်။မြန်မာနိုင်ငံမှာဆရာနာတိန်းနာကိုစန့်ကျင်တဲ့လူတိန်းနဲ့ချီတဲ့ဆန္ဒပြမှုတွေပေါ်ပေါက်နေပြီးကောင်းကင်ဓာတ်ပုံတွေအရနိုင်ငံနဲ့ချီတဲ့ဆန္ဒပြမှုတွေကိုစစ်တပ်ကရင်ဆိုင်နေရတယ်လို့ဖော်ပြထားပါတယ်။ဒီဖြစ်ရပ်တွေဟာတိုင်းပြည်ရဲ့ထိလွယ်ခိုက်လွယ်တဲ့နိုင်ငံရေးစနစ်ကိုမိမောင်းထိုးပြနေတာဖြစ်တယ်လို့လည်းဆိုပါတယ်။ဖေဖော်ဝါရီလ1ရက်အာဏာသိမ်းမှုကအနောက်တိုင်းအစိုးရတွေနဲ့အဖွဲ့အစည်းတွေကိုဆောင်ရွက်ပုံနည်းနဲ့ကြောင်းကပြန်ဖြစ်သွားစေတယ်လို့ဆိုပါတယ်။ဒေါ်ဆန်းစုကြည်ရဲ့ရွေးကောက်ပွဲအနိုင်ရရှိမှုပေါ်ချီချူကွန်ပြူနေခြင်းကနေစစ်ဘုတ်ချုပ်တွေကိုရှုတ်ချတဲ့အဖြစ်ကိုရောက်ရှိသွားရတယ်လို့ဆိုပါရယ်။အမေရိကန်နိုင်ငံညာရေးဝန်ထမ်းတာကပိတ်ဆို့မှုအသစ်တွေကိုချမှတ်နေတယ်လို့ဗီရှောက်ဝင်းချုပ်ဘောရစ်ဂျော့ဆင်ကလည်းအခုလိုအာဏာသိမ်းမှုအတွက်တာဝန်ခံမှုရှိစေရမယ်လို့ဆိုပါရယ်။ကုလသမဂ္ဂနဲ့ G7 နိုင်ငံအုပ်စုတို့ကလည်းလက်ခံနိုင်ပွဲမရှိတဲ့အခြေအနေတည်းအဖြစ်ရှုတ်ချရတယ်လို့ဆိုပါရယ်။ဒါပေမဲ့လည်းဒီလိုအနောက်အုပ်စုနဲ့အဖွဲ့အစည်းကြီးတွေရဲ့တိုက်တွန်းဖော်ပြချက်တွေဟာအာဏာသိမ်းမှုကိုလမ်းကြောင်းလွှဲဖို့မလုံနိုင်ရုံနဲ့မကမြန်မာရဲ့ရှုပ်ထွေးစမ်းကြတဲ့အတွင်ပိုင်းလှုပ်ရှားမှုတွေကိုပါမတိမတာနားလည်မှုလွဲစေတယ်လို့ထောက်ပြထားပါဗျာ။အဖြစ်မှန်တဲ့အတော်လေးကွဲပြားမှုရှိနေပြီးအဓိကဖြစ်ရပ်အနေနဲ့2016-2019 Ranger အရေးကိစ္စတွေကအနောက်စုရဲ့ပြစ်မှတ်ထားပိတ်ဆို့မှုနဲ့ကုလသမဂ္ဂရန်နေရာတွေကြောင့်မြန်မာနိုင်ငံရဲ့ငကူကလေးကကျင်းမြောင်းနေတဲ့တန်တမန်ရွေးတွေပိတ်ဆို့ခဲ့ရပြီးစစ်ဘုတ်ချုပ်တွေကိုတရုတ်နဲ့အရှိတောင်အရှာတွေစီကိုပုံမိုနီးကပ်စေတယ်လို့ရေးသားထားပါဗျာ။ပြစ်မှတ်ထားရေးယူမှုတွေထပ်မံချမှတ်ခဲ့ပေမဲ့လည်းပိတ်ဆို့မှုတွေကအနည်းငယ်ပဲထိရောက်ကြောင်းအခုလိုအာဏာသိမ်းမှုကတည်တည်ပြနေလို့ဆိုပါရယ်အနောက်အစုရဲ့လူအခွင့်ရေးနဲ့နိုင်ငံရေးတုံ့ပြန်မှုတွေဟာပုံမှန်လိုအတန်ကြေကြေထွက်လာတာကလည်းမြန်မာပြည်ထနာတစ်ခုချင်းရဲ့တိမ်မွေးတဲ့လိုအပ်ချက်ကိုဖြည့်ဆည်းဖို့ပြက်ကွက်နေတာကိုပြရတယ်လို့ရေးသားထားပါရယ်များသောဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေဟာထိရောက်တဲ့ဂျာဝင်အရေးယူမှုတွေလာတော့မယ်ဆိုပြီးအထင်မှားနေတာကိုလည်းစောင့်မမှဖော်ပြထားပါရယ်ရိန်ဂျာတွေကိုမျိုးတုံးတပြက်မှုတွေကနေကယ်တင်ဖို့ဘာကြောင့်နိုင်ငံတကာအဖွဲ့အစည်းတွေရောက်မလာကြလဲဆိုတဲ့မေးခွန်းကိုရှင်းပြခဲ့ရတဲ့အနောက်ကူညီပေးရေးဝန်ထမ်းတွေကတော့ဒီလိုနှိမ့်နာမှုမျိုးကို2019တကတွေးမြင်ခဲ့ရပြီးဖြစ်တယ်လို့ဖော်ပြထားပါတယ်။စကလုံးလာလာတုံးလာနဲ့လက်တွေ့အရေးယူဆောင်ရွက်ခြင်းတို့အကြားမပြတ်မသားရှိမှုကရိုဟင်ဂျာတွေကိုပျက်စီးစေခဲ့တယ်လို့စောင့်မမှရေးသားထားပါတယ်။တုံးနေကြစကလုံးလာလာတွေမဟုတ်ဘဲနဲ့အနောက်စုကမြန်မာကိုကူညီထောက်ပံ့နိုင်တယ်လို့လည်းဖော်ပြထားပါတယ်။ဂျာဝင်းအရေးယူတာမျိုးသို့မဟုတ်တာဝန်ခံတာမျိုးကိုတော့ဂတိမပေးနိုင်ဘူးလို့ဆိုပါတယ်။တို့ပေမဲ့လက်ရှိအားပြောတဲ့လှုပ်ဆောင်မှုတွေကနေပုံမအကောင်းပြီးအောက်ခြေလူတုစုကိုရည်ရွယ်တဲ့အားထုတ်မှုတွေအဖြစ်ပြန်လည်ပုံဖော်ဖို့လိုအပ်တယ်လို့ထောက်ပြထားပါဗျ။ပြည်တော်စစ်လွတ်တော်ကိုစားပြီးကော်မတီ CRPH အထွေထွေသပိတ်ကော်မတီ GSC အပါအဝင်အတိုက်ခံဖွဲ့တွေအားလုံးနက်နက်ရှိုင်းရှိုင်းညှိနှိုင်းကြရမယ်လို့လည်းထောက်ပြထားပါဗျ။မြန်မာနိုင်ငံရဲ့အကောင်းဆုံးအခွင့်အလမ်းဟာလှုပ်ရှားမှုလှုပ်ဆောင်နေကြသူတွေရဲ့လက်ထက်မှာပဲတည်နေပြီးမြန်မာနိုင်ငံသားတွေဟာပွင့်လင်းမြင်သာမှုနဲ့မိမိကိုမိမိအားကိုးမှုတို့ကိုအခြေခံပေါ်ပေါက်လာတဲ့အနောက်ပြည်ပြင်ပြောင်းလဲရေးပုံစံနဲ့ထိုက်တန်တာမှုမန်တင်းကြရမယ်ဆိုပြီးတော့ဆောင်းပါးကိုအဆုံးသတ်ထားပါတယ်။ပြည်စုံတော့ www.theguardian.com မှာဖတ်ရှုနိုင်ကြပါခင်ဗျာ
။ကိုအောင်မြတ်သူပါရှင်။အခုဆက်ပြီးတော့ CDM လှုပ်ရှားမှုမှာပါဝင်တဲ့ဆရာဝန်တဦးနဲ့ဆက်သွယ်မေးမြန်းထားတာကိုထုတ်လင်းပေးခြင်းပါတယ်။အင်အားသုံးအကြမ်းဖက်နှိမ်နှင်းဖြိုခွဲတာတွေကြောင့်ဆန္ဒပြပွဲတွေအာဏာဖီဆန်တဲ့ CDM လှုပ်ရှားမှုတွေကိုရပ်တန့်သွားစေမှာမဟုတ်ဘူးလို့ကံွယ်ဆန္ဒပြပွဲတွေနဲ့ CDM လှုပ်ရှားမှုမှာအဓိကအခန်းကဏ္ဍတစ်ခုကနေပါဝင်နေတဲ့ကျမ်းမာရေးဝန်ထမ်းဆရာဝန်တဦးက VOE ကိုပြောပါတယ်။လုံညုံရေးအရာသူရဲ့နာမည်ကိုထုတ်ဖော်မပြောဘူးလေသူကဖန်ကြားထားပါတယ်။ကိုကျော်ကျော်တင်ရဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဒေါက်တာ VOE နဲ့ဝန်မြန်ခွင့်ပြုတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျ။ဟုတ
်ကဲ့ပါ
။ဒေါက်တာတို့အခုဒီမနိုင်ငံတွင်းမှာအခုဆန္ဒပြနေကြတဲ့ဒေါက်တာတို့လူကျမ်းမာရေးဝန်ထမ်းတွေလာဆန္ဒပြပုံမှန်ပါဝင်နေကြတဲ့အားပေးနေကြတဲ့လူတူးစသည်အားဖြင့်ပေါ့နော်ဒီအပိုင်းတွေအတွင်းမှာဒီတိတ်ကိုအင်အားသုံးပြီးတော့ကြမ်းဖက်ပြီးတော့အပြင်းထန်နှိမ်နှင်းဖြိုခွဲနေတဲ့အခြေအနေတွေနဲ့ကြုံနေရတဲ့အခါကျတော့ဒေါက်တာတို့ရဲ့လှုပ်ရှားမှုတွေ ဆီဆက်တိုးနိုင်ပါဦးမလားခင်ဗျာ
အဲအဲ့မိကွန်းနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့ကျွန်တော်လောလောလတ်လတ်ကိုဂျုံတွေ့ထားရတာပေါ့လောလောလတ်လတ်ဆိုတော့ကျွန်တော်နောက်ဆုံးထွက်ထားတဲ့ basic ကြောင့်ပေါ့လေ basic ကြောင့်ထွက်တဲ့အချိန်မှာကျွန်တော်အကျန်းဖက်ပေါ့ basic ကြောင့်တော့မဆလိုက်ရပါဘူးဆလိုက်ရပဲနဲ့ဒီကောင်းလေးရောက်လာတယ်ရဲတွေရောက်လာတယ်ရောက်လာပြီးတော့အကျန်းဖက်ဖြိုခင်းခံရတာပေါ့လေတကယ်ကိုမျက်ရည်ပုံးနေအံပုံးနေရပါချီနေတဲ့ထိခိုက်ဒဏ်ရာတွေလည်းရှိတယ်ဒီအကျန်းဖက်ဖြိုခင်းမှုတကယ်ကိုရဲရဲဆက်ဆက်ပေါ့နော်ခေါင်းလေးရိုက်ခံရတဲ့တွေလည်းရှိတယ်အဲ့ဒီအတွက်သူတို့တွေဆိုတည်တဲ့လူတွေလည်းရှိမှာပါဒါတွေကကျွန်တော်တို့ရက်တန်သွားစီမဟုတ်ပါဘူးကျွန်တော်တို့ဒီ debate ကြောင်းအဆုံးထိဆက်လုပ်ပါပါကျွန်တော်တို့ထက်ထွက်ဟုတ်ပါထက်ထွက်နိုင်ဆိုရင်ကျွန်တော်တို့မတူတဲ့ပုံစံတစ်မျိုးနဲ့ပြန်ထွက်လာမှာပေါ့ကျွန်တော်တို့အခု defense team နဲ့ medic team တွေပေါ့နော်အဓိကတော့ကာကွယ်မဲ့လူတွေပေါ့ကာကွယ်မဲ့လူတွေကိုတေချာပြင်ဆင်နေပစ္စည်းကိရိယာတွေတက်ပြီးတယ်ဘယ်လိုကာကွယ်မလဲပေါ့ကျွန်တော်တို့ရန်ပြုတ်ဖို့လုံးဝမရှိပါဘူးကျွန်တော်တို့ငြိမ်းချမ်းစွာဆန္ဒပြမယ်ကိုယ်အသက်အန္တရာယ်ကိုချင်းချောက်လာကာကွယ်ဒီတော့ပဲကျွန်တော်ပြင်ဆင်ထားရပေါ့နော်ပြီးတော့နောက်တစ်ခုကထိခိုက်ဒဏ်ရာရတဲ့လူတွေကိုကျွန်တော်ကယ်ဆယ်နိုင်မယ်လုံးဝစေးအကူတက်တယ်။ဒါမျိုးတွေလည်းတေချာပြည့်စင်ထားတယ်။ပြီးတော့ကျွန်တော် location တွေရွေးဖို့ပေါ့နော်။နေရာဒေတာတွေပေါ့။နေရာဒေတာဘယ်နေရာမှာငါတို့စိတ်ချရမလဲ။ဘယ်နေရာမှာပြည်သူလူထုရဲ့ဆောင်ရှောက်မှုအများဆုံးရနိုင်မလဲပေါ့။ဒါမျိုးတွေကျွန်တော်တို့တွက်ချက်ပြီးတော့ကျွန်တော်တို့ပြန်ထွက်လာမှာပါ။ကျွန်တော်တို့ဘယ်တော့မှဥကြိုးရမှာမဟုတ်ပါဘူး။ဘယ်တော့မှလည်းဒီတပိတ်ကိုချက်တက်လာမှာမဟုတ်ပါဘူး
။ဟုတ်ကဲ့ခင်ဗျာ
။ကျွန်တော်ဒီဟာကိုအဆုံးထိဆက်သွားမှာပါ။ကျွန်တော်တို့အခုအရာတွေပြင်ဆင်နေပါ
။ဟုတ်ကဲ့ပါခင်ဗျာ။ဆိုတော့ဒီပြည်သူလူထုရဲ့ဒီလှုပ်ရှားမှုမှာပါဝင်မှုထောက်ခံအားပေးမှုပေါ့နော်ဒါနဲ့ပတ်သက်လို့ရောဒေါက်တာကိုရိုင်ဘယ်လိုမြင်ပါလဲခင်ဗျာ
ပြည်သူလူထုကဒီလှုပ်ရှားမှုပေါ်မှာတကယ်ကိုလှက်လိုက်လေလေပေါ့နော်လုံးဝကျွန်တော်တို့မထင်မှတ်လာတာကတုံ့ပြန်မှုတွေရပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့အခုလည်းကြားကြမှာပါတကယ်ကိုတနက်တင်နေဖြစ်တယ်မတုံ့ပြန်တဲ့နေရာတွေပေါ့နော်တပိတ်ဖြိုခွင်းတာမှာလုံးဝတုံ့ပြန်အကြောင်းမရှိတဲ့စနိုက်ပါတွေပါပေါ့နော်တကယ်ကိုချိန်ကြီးကြတနက်တွေပါသူတုံ့နေတုံ့အချက်ဖက်ဖြိုခွင်းတယ်ဒါပေမဲ့ပြည်သူလူထုကတရက်ထက်တရက်ကျက်တန်သွားလဲဆိုတာမရှိပါဘူးကျွန်တော်တို့ဒီစစ်ကြောင်းနဲ့လမ်းလျှောက်လို့မရရင်ရက်ကွက်တိုင်းမှာပြောင်းပြရတယ်။အခက်စစ်ကြောင်းတွေလုပ်တယ်။ insane ညီဒီကုန်းနေရာတိုင်းပေါ့လေ။နေရာတိုင်းမှာဒီထက်ဒီထက်ပိုဆိုးလာအောင်ညင်ရမှာပါ။ကျွန်တော်တို့လုံးဝအလျှော့ပြေးမှာမဟုတ်ဘူး။ပြည်သူလူထုရဲ့တုံ့ပြန်မှုကပို့ပို့ပို့ပို့ပြီးတော့တင်းမာလာပါပါ။အဆုံးထိကိုပြည်သူလူထုကအဆုံးထိတက်ကြွဆိုတာပါဝင်နေတာကိုကျွန်တော်တို့တွေ့ရမှာ
။ဟုတ်ကဲ့ပါခင်ဗျာ။နောက်တစ်ခုကဒီဒီတော်စုလူတော်ကူစားပြုကော်မတီပေါ့လေ CRPH CRPH ကလည်းပဲဒီနေ့ပဲဒီနေ့ဆိုတော့ကျွန်တော်တို့အခုအငြင်းငန်းလုပ်နေတဲ့တင်းလာညပေါ့နော်9နာရီကျော်မတိုင်ခင်က CRPH ကဒီနေ့ထုတ်ပြီးတော့ဒီအာဏာသိမ်းယူထားတဲ့စစ်ကောင်စီကိုသူကအကြမ်းဖက်အုပ်စုဖြစ်ကြေညာလိုက်တာရှိပါတယ်။ဒါအပြင်သူတို့နိုင်ငံတကာမှာလည်းထုတ်ဖော်ပြီးတော့ဒေါက်တာဆဆာပေါ့နော်ကုလသမဂ္ဂကိုယ်စားလှယ်တခါကျွန်တော်တို့ဦးထင်လင်းအောင်နိုင်ငံတကာကိုယ်စားလှယ်နိုင်ငံတကာမှာလည်းထုတ်ဖော်ပြီးတော့သူတို့ထိစပ်ပြီးတော့လုပ်နေတဲ့ဟာတွေရှိပါတယ်။ဆိုဒီ CRPH ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ရော
ဟုတ်ကဲ့ဟုတ်
ဒါတို့အားရပါသလားဘယ်လိုမြင်ပါလဲ
CRPH ရဲ့လှုပ်ဆောင်ချက်တွေပေါ့နော်အမှန်တော့ CRPH ဆိုတာကျွန်တော်တို့လက်ခံထားတဲ့ပြည်သူဆိုရပါပေါ့ပြည်သူဆိုရပါဒီအခု CRPH ကတကယ်ကိုဒေါက်တာဆဆာတို့ကတော့ခံခဲ့ပြီးတော့ဒီ UN မှာတကားပိတ်စည်းဝေးတွေလုပ်တယ်ဒီပြင်ဥချုံမိုးထုံပေါ့နော်ဒီဒီကလည်းဒီဟာကိုဒီတန်မတ်ကလည်းဒါတွေကိုကျွန်တော်တို့ကြောပြသွားပါပေါ့နော်ကျွန်တော်တို့ဘက်ကနေပြီးတော့ရက်တီပါတယ်တန်မတ်ကြီးဥချုံမိုးထုံပေါ့နော်အဲ့တော့တကယ်ကိုအားရဖို့ကောင်းပါတယ်ကျွန်တော်တို့အားမရတာတော့ကျွန်တော်တို့ဒီဘက်ကပေါ့အဲဟိုနိုင်ငံတကာအရေးယူမယ့်အပိုင်းလေးပေါ့ကျွန်တော်အနေနဲ့ဒီဘက်မှာပြည်သူတွေအများကြီးဆုံးရှုံးနေရပါပြီတကယ်ကိုကျွန်တော်မေးချင်တဲ့ question ပေါ့နော်ကျွန်တော်တို့ဒီနိုင်ငံတကာရဲ့ကူညီထောက်ပံ့မှုတွေလူသားချင်းစာနာမှုတွေအားရှိဖို့ကျွန်တော်တို့ဘလောက်များထပ်ပြီးဆုံးရှုံးပေးရအောင်လဲပေါ့ကျွန်တော်တို့အရန်ဟိုထိခိုက်နေတာနေရပါပြီအဲ့အတွက်ဟို CRPH ကိုလည်းဒီတက်အချိန်လေးနည်းနည်းလေးတိုးမြင့်ပြီးလုပ်စေချင်လို့နိုင်ငံတကာရဲ့ကူညီထောက်ပံ့မှုတွေလို့ဒီတက်အမြန်မြန်လေးကျွန်တော်တို့နိုင်ငံကိုဝင်လာစေချင်ပါပြီ၊ကူညီစေချင်ပါပြီပေါ့လေ။ကျွန်တော်တို့အခုဆိုရင်မနေ့ကပဲ26ရောက်ပေါ့နော်။ဆန္ဒပြလူ21ရောက်အချမ်း26ရောက်အချမ်းဖက်ဖြူပင်ပြီးတက်ချက်ခံလိုက်ရပါတယ်။ဒါမျိုးတွေကကျွန်တော်တို့အတွက်တကယ်ကိုအချင်းသာကြောက်တဲ့ဖြစ်ပျက်တွေပါ။ကျွန်တော်တို့ထပ်မဆုံးရှုံးခင်တော့ပါဘူး။အဲ့အတွက်အားရဒါပင်အားရတော်ညာလေကျွန်တော်တို့ဒီထက်လည်းနည်းလေးပို့ပြီးတော့အချိန်လေးညှင့်စေချင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။
နိုင်ငံတကာလည်းကျွန်တော်တို့လူသားချင်းစာနာတဲ့အခွင့်အရေးကိုအမြန်ဆုံးပေးစေချင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဒီအခုဒီဆန္ဒပြပွဲစီဒီအမ်လှုပ်ရှားမှုတွေမှာဒေါက်တာတို့ကျန်းမာရေးဝန်ထမ်းတွေကစခဲ့တယ်လို့ပြောလို့ရပါတယ်။ပါဝင်မှုမှာလည်းပဲကျန်းမာရေးဝန်ထမ်းတွေရဲ့ပါဝင်မှုကိုကျွန်တော်တို့အုံနဲ့ချင်းနဲ့ပါဝင်နေတာတွေ့ရပါတယ်။ဆိုတော့ဒေါက်တာနည်းနည်းရှင်းပြပါကျန်းမာရေးဝန်ထမ်းတွေရဲ့ဒီလှုပ်ရှားမှုဆန္ဒပြပွဲစီဒီအမ်မှာပါဝင်မှုတွေကဘယ်လောက်အထိကျေပြန့်ပြီးတော့ထိရောက်မှုရှိနေပါလဲဒေါက်တာ။
ဆန္ဒပြပွဲတွေပေါ့နော်အဓိကတော့ကျွန်တော်တို့စပြီးလုပ်ခဲ့တာအချမ်းမဲ့ဖက်ငြိမ်းချမ်းစွာပေါ့နော်ဒီ Civil Disobedience Movement လို့ခေါ်တဲ့ကျွန်တော်အမိတ်ဟုတ်တဲ့များဖိဆန်မယ်ပေါ့ဖိဆန်မယ်ဆိုတော့ကျွန်တော်တို့ချမ်းမာရေးဝန်ထမ်းတွေကအစပြုခဲ့တာပါစပြုခဲ့တဲ့အချိန်မှာတနင်္ဂနွေလုံးတော့ဝင်တန်းနေတာနောက်ကနေပြီးတော့ဒ ီအနောက်ကိုတက်တက်ကြွကြွပါဝင်လာကြရပေါ့နော်။သူညီရဲ့စိတ်ကတော့တခုရဲ့ဆရာနာရှင်စနစ်ကိုစန့်ကျင်ပေါ့။စန့်ကျင်ပေါ့အကုန်လုံးပါဝင်လာကြရတယ်။ဘလောက်ထိကျေပြန့်နေလဲလို့ပြောရတော့ကျွန်တော်တို့ဒီ CDN ပေါ့။ကျန်းမာရေးဌာနတွေကအစပြုခဲ့တဲ့ CDN အခုဆိုတနိုင်ငံလုံးကိုရိုက်ခတ်နေပါပြီ။တနိုင်ငံလုံးကတက်ကြွစွာပါဝင်နေပါပြီ။ပါဝင်နေတဲ့အတွက်ဟိုနိုင်ငံပိုင်သတင်းဌာနတွေနဲ့ဒီနိုင်ငံပိုင်သတင်းဌာနတွေပေါ့နော်။ကျွန်တော်တို့ဒီစစ်အစိုးရတင်ပိုက်ထားတဲ့သူတို့ထုတ်ပြန်ထားတဲ့နိုင်ငံပိုင်သတင်းဌာနတွေမှာဆိုလို့ရှိရင်ကျွန်တော်တို့ CDN ဘလောက်အောင်မြင်နေလဲဆိုတော့တွေ့ရမှာပါတကယ်ကိုပြည်သူတရားလုံးကဒီထဲမှာပါဝင်နေပါလို့ကျွန်တော်တို့ပြီးရင်ဆန္ဒပြပွဲတွေပေါ့ဆန္ဒပြပွဲတွေဆိုတာလည်းကျွန်တော်တို့လက်ဟာမှုမရှိပါဘူးဆရာဝန်တွေဒီ debate ကြောင်းနေမှာတောက်လျှောက်ထွက်နေပါတယ်အင်ဂျင်နီယာ debate ကြောင်းဆရာဝန် debate ကြောင်းပြည်သူလူထုရဲ့အလုပ်သမား debate ကြောင်းအကုန်လုံးတွေ့ရမှာပါကျွန်တော်တို့တကယ်ကိုညီညီညွတ်ညွတ်နဲ့လုပ်နေတာဖြစ်တဲ့အတွက်ကြောင့်ဘလောက်အောင်မြင်နေလဲဆိုရင်တနိုင်ငံလုံးမိပါအတိုင်းတားလည်းအောင်မြင်မှုရှိနေပ
ါဟုတ်ကဲ့ခင်ဗျာဆိုတော့ဒီ CDM မှာပါဝင်တဲ့ဒေါက်တာလေးလို့ကျန်းမာရေးဝန်ထမ်းတွေပေါ့နော်ဆိုတော့ဝန်ထမ်းတွေကျန်းမာရေးဝန်ထမ်းတွေကိုစေကောင်းစီဘက်ကလာရေးယူတာတို့ဖိအားပေးတာတို့အလုပ်ထုတ်ပြတာတို့စသဖြင့်ပြင်ပေါ့နော်ဒီယာရီကရောဘလောက်အထိပြင်းထန်နေပါလဲဒေါက်တာတို့အဲ့ဒါညပတ်သက်တဲ့လိုအပ်တဲ့အကူအညီရောဒေါက်တာတို့ရနေပါရဲ့လား
အဲပထမဆုံးကတော့ကျွန်တော်တို့ဖိနှိပ်ခံနေရတဲ့အပိုင်းလေးအရင်ပြောကြတာပေါ့ဖိနှိပ်ခံနေရတဲ့အပိုင်းမှာဆိုလို့ရှိရင်ကျွန်တော်တို့ထင်ရှားတဲ့တက်တွေတာကားတွေပြရမယ်ဆိုကျွန်တော်တို့ဒီချစ်ပြီးပေါ့လေကျွန်တော်တို့အပြင်မှာစေကန်းထိုင်နေတော့မှတကယ်တော့တနက်နဲ့ထောက်ပြီးတော့ခေါ်သွားမျိုးတွေရှိတယ်ကျွန်တော်တို့မှားယွင်းမှုမရှိဘဲနဲ့မှားယွင်းမှုရှိတယ်လို့လိန်ညာဆွဆွဲခံရပြီးတော့နိုင်ငံပိုင်ပြည်ထောင်စုတွေမှာတကယ်ကိုလူခွင့်ကိုချိုးဖောက်ပြီးတော့ကြောင်ကြခံရတာမျိုးတွေရှိတယ်ဒါတွေကိုကိုတို့လည်းတွေ့ရမှာပါနိုင်ငံပိုင်ပြည်ထောင်ကျွန်တော်တို့အဲ့လိုမျိုးဆူဆူရရပေါ့နော်ပြည်ညာဘက်တွေမှာဒီ CDM မှာပါဝင်တဲ့တကယ်ကိုပြစ်မဲ့တဲ့ဒီဆရာဝန်တွေကိုညာဘက်တကောင်ဖမ်းဆီးရမျိုးတွေလည်းရှိတယ်ကျွန်တော်တို့ပြီးရင်နောက်တစ်ခါကျတော့ဒီဆန္ဒပြတဲ့လူပေါ့ဆန္ဒပြတဲ့ဆရာဝန်တွေကိုလည်းအကြံဖက်ချိုးပွင်းနဲ့ရိုက်နှက်တယ်ဘာမှဒီလိုဘယ်လိုခေါ်မလဲသတိပေးခြင်းဟိုအချို့ပေးအချို့အသိပေးခြင်းဘာမှမရှိဘူးအကျန်းဖက်ကိုဖြိုခွင်းတယ်အဲ့တော့ကျွန်တော်တို့ဘက်မှာတော်တော်လေးကိုလူခွင့်ကိုဖိနှိပ်ခံရပါတယ်တော်တော်လေးကိုနှိပ်ဟိုနှိမ့်မှန်းနှိပ်ဆက်ခံရတာရှိနေပါတယ်ပြီးတော့တချို့ဆိုလို့ရှိရင်ဖန်ခံရတယ်ပြီးတော့တချို့တည်နေရကျွန်တော်တို့ဘူးတတိပြန်မရသေးပါဘူးပယ်ရောက်လို့ဘာတွေဖြစ်နေမှန်းတော့ကျွန်တော်ဘူးတတိမသိသေးပါဘူးဒါတွေကနိုင်ငံနဲ့အခွင့်ဖြစ်နေအောင်အဲ့ဒီအတွက်အကူအညီတွေပေါ့အကူအညီတွေကတော့ကြည့်သူပါပဲကျွန်တော်ပြည်သူတွေကပြည်သူတွေနဲ့ဆရာဝန်တွေနဲ့ဒီလူတွေကတသားတည်းရှိနေအောင်ကျွန်တော်တို့အခုဒီ CDN ဆိုတာကြီးကြာလာတဲ့အချိန်မှာဘာတွေဖြစ်လာလဲဆိုတော့ဒီဟိုနိုင်ပါပေါ့နော်ဒီအောက်ခြေဝန်ထမ်းတွေမှာလောက်ခလာစာကြီးပြဿနာကြီးတက်လာပေါ့နော်ဒါတွေကသူတို့ဒီလိုမျိုးကြီးဖြစ်လာတဲ့အချိန်မှာပြည်သူပေါ့တက်နိုင်တဲ့ပြည်သူစီကနေပတ်စံကိုကျွန်တော်တို့ CDN ဒီလုံဝတကယ်ကော်မတီရှိတာပေါ့နော်လုံဝ Central Committee ကနေပြီးတော့ဒီအလှူခံတွေကိုကျွန်တော်တို့အလှူငွေတွေပေါ့အလှူငွေတွေကိုကျွန်တော်တို့ဒီပြည်သူတွေစီကိုပြန်ပြီးဖြန့်ဝေပေးတယ်ကျွန်တော်တိုင်းနဲ့ပြည်နယ်တွေကိုရအောင်ဖြန့်ဝေပေးတယ်အဲ့ဒီနေကျွန်တော်စပြီးအသက်သွင်းနေပေါ့နော်အသက်သွင်းပြီးတော့တောက်ခံနေတယ်အဲ့ညာမှာလည်းထိုက်တဲ့တလောက်အကူအညီတွေကိုကျွန်တော်တို့ရနေပါတယ
်ဟုတ်ကဲ့
ပြည်သူတွေကပဲပြည်သူတွေကိုပြန်ပြီးထောက်ခံနေပါတယ်ကျွန်တော်တို့ဒီကြားထဲကနေပြီးတော့ပေါ်ကိုပြည်သူတွေနဲ့ပေါင်းပြီးကူညီနေတာပေါ့နော
်ဟုတ်ကဲ့ပါ
ဟုတ်ကဲ့ပ
ါဆိုတော့ကျမရဲ့ဝန်ထမ်းတွေများပြားဟလာဆန္ဒပြပွဲတွေမှာပါနေတယ် CDM လို့ရှောင်းမှုမှာပါနေတယ်လုပ်ငန်းခွင်မဝင်ကြဘူးဆိုတော့တာမန်ပြည်သူလူထုအတွက်ပေါ့လေတာမန်ပြည်သူလူထုရဲ့ကျမရဲ့စောင့်ရှောက်မှုတွေအနေနဲ့အများဆိုလို့လေ့လာနေမယ်လို့ကျွန်တော်အဲ့လိုနားလည်မိပါတယ်အဲ့လိုလေ့လာနေတဲ့ကျန်းမာရေးစောင့်ရှောက်မှုအပိုင်းအတွက်ကဒေါက်တာတို့ဘာတွေများပြန်ပြီးတော့ဖြည့်ပေးလုပ်ပေးနေပါလဲခင်ဗျာ
ဟုတ်ကဲ့အဲ့ဒီအပိုင်းမှာတော့ကျွန်တော်တို့ကအဓိက၃ပိုင်းဖွဲ့ပြောပါဦးပထမတစ်ပိုင်းကတာမန်ဖြားနာမှုတွေပေါ့တာမန်ဖြားနာမှုဆိုတော့ကျွန်တော်ဆေးရုံဆေးကန်းဆေးရုံတော့မလိုဘူးပေါ့ဆေးကန်းတော့လိုပါပေါ့အဒီလိုဟာတွေအတွက်ဆိုလို့ရှိရင်ကျွန်တော်တို့ပြင်ပဆရာဝန်တွေပေါ့ပြင်ပမှာရှိတဲ့ဒီအထွေထွေအထူးကုဆရာဝန်လေးတွေကကျွန်တော်တို့တက်နိုင်တလောက်ပတ်စံမကြီးဝဲနဲ့ကျွန်တော်တို့ဒီလူငါတွေကိုကြည့်ပေးနေပါပြီးတော့ကျွန်တော်တို့ပရဟိတလို့ခေါ်တာပေါ့ပရဟိတဒီစီကံနေလေအပြောင်းများနေရာနဲ့မှာကျွန်တော်ဖွင့်လင့်နေပါတယ်။အဲဖွင့်လင့်ပြီးတော့ဒီလူနာတွေကြည့်ပေးဖို့ကြိုးစားတယ်။အဲ့မှာမှနောက်တစ်ဆင့်တက်လာတာပေါ့။ဆေးရုံတက်ဖို့လိုတဲ့လူနာမျိုးစားရှိတာ။ဆေးရုံတက်ဖို့လိုတဲ့လူနာမျိုးစားရဆိုလို့ချင်းကျွန်တော်တို့ဘက်ကဒီ CDM မှာပါဝင်ထားတဲ့ consultant ကိုခေါ်တာပေါ့နော်။တိုင်းပြည်ကဆရာဝန်တွေရှိတယ်။တကယ်လို့ရာဇူးမြင့်တဲ့ဆရာဝန်တွေက public ကဆေးရုံနေတဲ့အခါပူးပေါင်းမှုကြိုးစားတာပေါ့။ပူးပေါင်းမှုကြိုးစားတဲ့အချိန်မှာ public ကဆေးရုံတွေကကျွန်တော် CDM လုပ်ထားတဲ့ဆရာဝန်တွေကိုဘာမှဝမ်းသာကြိုးဆိုတယ်၊ကူညီပေးကြတယ်။ဒီလူနာတွေအတွက်ကိုပဲရှေ့ရှုပြီးတော့ပေါ့။လူနီနဲ့လည်းဆိုတော့ကျွန်တော်တို့ဆရာဝန်တွေဘက်ကလုံးဝပတ်စံမပြူပါဘူး။ဒီ public ကဆေးရုံတွေဘက်ကကြတော့ဒါတွေကိုတက်နိုင်တော့ချော့ကြီးပေါ့နော်။သူတို့ရက်တီနိုင်လောက်ဖို့တိုးအပ်တဲ့ပမာဏလောက်ပဲယူပြီးတော့ကျွန်တော်တို့နဲ့ပူးပေါင်းပြီးတော့ဆေးရုံတင်ဖို့လိုတဲ့လူနာတွေကိုကျွန်တော်ကြည့်ပေးနေပါတယ်။ဒါဒုတိယအဆင့်။တတိယအဆင့်အနေနဲ့ကျတော့အခုနိုင်ငံတော်ဖြစ်လာတဲ့တနက်နဲ့ဖြစ်ပြီးတော့ဖြုတ်ခွင်းခံရတဲ့ကိစ္စတွေ။ဒီဆုံးတဲ့ကိစ္စတွေဒီလိုကိစ္စတွေအတွက်တော့ကျွန်တော်တို့လိုအပ်ရင်လိုအပ်တယ်လို့တချို့ဆေးရုံတွေပေါ့တချို့ဆေးရုံတွေအရေးပေါ်ဌာနတွေကိုပြန်ဖွင့်ပြီးတော့ကယ်ဆယ်ရတာမျိုးတွေရှိပါတယ်။ဒါပေမဲ့ဒါတွေကကျွန်တော်တို့လူအသက်ပေါ့နော်ဒီတကယ်ကိုအသက်အန္တရာယ်ကိုချိန်ချောက်လာတဲ့ကျန်းဖက်ဖြိုခွင်းခံရတဲ့တနက်တန်ရာတွေအတွက်ပဲကျွန်တော်တို့တည်တံ့ပေါ့နော်ကျန်တဲ့လူနာတွေအကုန်လုံးတော့ကျွန်တော်တို့တခြားဆေးရုံများနေပြီးတော့စောင့်ရှောက်မှုတွေပေးနေပါတယ်
။ဟ
ုတ်ကဲ့ပါခင်ဗျာကျွန်တော်ဒီပုံစံနဲ့ပြည်သူလူထုရဲ့ကျန်းမာရေးကိုတက်နိုင်သလောက်ကူညီနေပါတယ
်ဟုတ်ကဲ့ပါခင်ဗျာဒေါက်တာတို့
ဟုတ်ကဲ့ပ
ါဒီဆန္ဒပြလှူရှားမှုတွေနော်အနာဘီဆန်နဲ့ CDM လှူရှားမှုတွေဒါတွေကိုနောက်ထပ်ဘယ်လောက်ကြာကြာတောင့်ခံပြီးတော့ဆက်လုပ်သွားနိုင်မယ်လို့ညွှန်မန်းထားပါသလဲခင်ဗျာ
ကျွန်တော်တို့အဲ့အပိုင်းနဲ့ပြောရမယ်ဆိုတော့နည်းနည်းလေးဘလူခေါ်ရမယ်ကျွန်တော်တို့အဲ့ဟာတောက်ခံနိုင်မှုဆိုကျွန်တော်တို့ကနှစ်ပိုင်းလို့ရပေါ့တစ်ပိုင်းကတော့လူနာတွေကြည့်တဲ့ကိစ္စပေါ့ကျွန်တော်တို့ဒီဆရာဝန်တွေ CDN လောက်တယ်ဆိုတော့တော်တော်ခက်ခဲပါဆရာဝန်တွေအတွက်လူနာဆိုတော့အရင်ရေးကြည့်ရအပိုင်းဖြစ်တော့လေကျွန်တော်တို့ဒီလူနာတွေရဲ့အတက်လည်းမဆုံးရှုံးရဘူးအောက်ခြေဝန်ထမ်းတွေလာစားလည်းပေးရမယ်ဆိုကျွန်တော်တို့ဘဟုပေါ့ဘဟု CDN ပေါ့ဘဟု CDN အဖွဲ့အစည်းတစ်ခုဖွဲ့စည်းတယ်အဲ့ဖွဲ့စည်းကနေပြီးတော့ကျွန်တော်နှစ်ပိုင်းဖွဲ့ပြီးလောက်တာပေါ့လိုအပ်တဲ့လူတွေကိုလာစားပေးဝေးတယ်ပြန်နောက်တစ်ခုကလူနာတွေအတွက်လိုအပ်လိုအပ်တယ်လို့မျိုး practical စီကံတွေဖွင့်တယ်အဲ practical စီကံတွေရတဲ့လောက်လိုက်ချိတ်တယ်ဒီပုံစံမျိုးနဲ့တောက်ခံရတယ်ကျွန်တော်တို့အဲ့လိုတွေဘာလို့လုပ်လဲဆိုတော့ကျွန်တော်တို့ဒီနိုင်တဲ့အထိသွားမယ်လို့အဆုံးဖြတ်ထားတယ်နိုင်တဲ့အထိသွားမယ်လို့အဆုံးဖြတ်ထားတဲ့အတွက်ဘယ်လောက်ထိတောက်ခံနိုင်မလဲဆိုလို့ရှိရင်ကျွန်တော်တို့အဆုံးထိတောက်ခံနိုင်အောင်စနစ်ကိုကောင်းတဲ့ကောင်းအောင်ခိုင်မာတဲ့ခိုင်မာအောင်ကျွန်တော်လုပ်နေပါတယ်ကျွန်တော်အဆုံးထိပါမှာ
ဟုတ်ကဲ့ပါဒေါက်တာဒေါက်တာတို့အခုလို့လှုပ်ဆောင်နေတာနဲ့ပတ်သက်ပြီးတော့လူဒုကိုအဲလူသတင်းစကားမျိုးများဒေါက်တာပြောချင်ပါတယ်လေ
အဲကျွန်တော်အနေနဲ့လူတို့ကိုပထမဆုံးပြောချင်တဲ့စကားပေါ့နော်ပထမဆုံးပြောချင်တဲ့စကားကတော့အားတင်ထားကြပါပေါ့ကျွန်တော်တို့အောင်မြင်မှုမဝေးတော့ပါဘူးကျွန်တော်တို့ဒီပွဲမှာနိုင်ုံနိုင်ရမှာပါကျွန်တော်တို့ဆရာဝန်တွေလည်းမဟုတ်ပါဘူးဘသူဘသူမှလက်မလျှော့ပါဘူးဒီ CDM မှာပါဝင်ထားတဲ့ဆရာဝန်အင်ဂျင်နီယာတွေအကုန်လုံးဒီဟာကိုအဆုံးထိပါဝင်မှာပါလုံးဝလည်းလက်မလျှော့ပါဘူးကျွန်တော်တို့လက်မလျှော့တဲ့အပြင်တက်နိုင်တဲ့နေရာနဲ့ပြည်သူလူထုကိုကျွန်တော်စောင့်ရှောက်ပေးသွားမှာပါဒီပြည်သူလူထုတည့်ရလုံးကလည်းအချမ်းဖက်ကြိုခွင်းခံရတာတွေကိုကျွန်တော်တို့နားလည်ပါတယ်တက်နိုင်တဲ့ဘက်ကဆောက်ရှောက်မယ်ကျွန်တော်တို့လည်းအတူတူလမ်းပေါ်လည်းထွက်မယ်တန်ရရတဲ့လူတွေကိုလည်းကျွန်တော်ဆေးကုပေးမယ်ပြည်သူနဲ့ကျွန်တော်တို့တက်သားတဲ့ရှိနေမှာပါအဲ့အတွက်ပြည်သူလူထုတွေကိုကျွန်တော်တို့နိုင်ပွဲရတဲ့အထိတောက်ခံထားပေးပါဒီပွဲကကျွန်တော်တို့နိုင်ကိုနိုင်ရမယ်ပွဲပါကျွန်တော်အရှုံးမရှိပါဘူးဒီပွဲကနိုင်ကိုနိုင်ရမှာပါအဲ့အတွက်ပြည်သူလူထုကိုတောက်ခံထားပေးပါလို့ပဲကျွန်တော်ကမေတ္တာရက်ခံပြန်ချလုပ်ပါတယ်နောက်တစ်ခုပြန်ကြားကျင်တာတော့ကျွန်တော်တို့အောင်မြင်မှုအဓိကတော့ချက်ဖြစ်တဲ့ CDM ပေါ့နော် CDM မှာမပါဝင်သေးတဲ့အစိုးရဝန်ထမ်းတွေကိုလည်းကျွန်တော်တို့ပါဝင်ပေးပါလို့လိုအပ်တဲ့အခက်အခဲမှန်တယ်များကိုကျွန်တော်တို့တိုင်းတန်ကူညီပါပါဆရာဝန်ဖြစ်ခြင်းမဖြစ်ခြင်းအရင်ကြည့်ပါဘလို့ဝန်ထမ်းမဲ့ဖြစ်ဖြစ်ကျွန်တော်တို့ဖွဲ့စည်းနေတဲ့ချိန်ဆက်ကူညီပါပါအဲ့အတွက်ကြီးလူတရားလုံးနဲ့တသားတဲ့ဖက်မပါဝင်သေးတဲ့ဝန်ထမ်းတွေကိုလည်းပါဝင်ပေးပါလို့ကျွန်တော်အနေနဲ့တောင်းဆိုလို့ကျွန်တော်တို့ဒီပွဲကိုနိုင်ကိုနိုင်ရမှာဖြစ်ပါတယ
်ဟုတ်ကဲ့ပါဒေါက်တာအခုလိုမျိုးအနေကြောင့်ဆက်သွယ်မှုမျိုးဝင်ပြုတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ဒီအန်ဒရကင်းရှင်းပါစီခင်ဗျာ
โอเคကျွန်တော်ကလည်းအခုလိုကျွန်တော်ဘက်ကခက်ခဲတယ်ကျွန်တော်တို့ဖိနှိပ်ခံနေရတဲ့ကိစ္စတွေဒီလိုကိစ္စတွေကိုကျွန်တော်တို့ဒီနိုင်ငံတကာမှာရှိတဲ့ကျွန်တော်မြန်မာပြည်သူတွေချစားခွင့်ရတဲ့အတွက်ပြောပြခွင့်ရတဲ့အတွက်ကျွန်တော်အနေနဲ့တော်တော်လေးကိုဝမ်းသာခွင့်ယူမိပါတယ်ကျေးဇူးပ
ါကိုကျော်ကျော်သိန်းဆက်တွေ့မြင်မြင်ထားတာပါရှင် VOE ကနေအခုထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်အားလုံးကိုမနေ့7နိုင်ကနေ9နိုင်အထိလိုင်းတူမီတာ20 25 32တို့ကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်VOE American တန်းအစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုရဲဆိုရင် VOE ရဲ့ email လိပ်စာက burmese.voenews.com ဖြစ်ပါတယ်။အခုဆက်ပြီးတော့ဒီကနေ့မနေ့ပိုင်းအတွက်သတင်းချင်းချုပ်ကိုမတ်သိန်းထိုက်ကပြောပြပေးပါရှင
်။မြန်မာနိုင်ငံဆရာနာတိမ့်မှုအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှလာမယ့်တောက်ချာနေ့မှာဆွေးနွေးကြဖို့ဗြိတိန်ကပန်ကြားထားကြောင်းတန်တမန်သတင်းရင်းမြစ်တွေကိုကိုကာပီ AFP သတင်းကရေးပါတယ်။မြန်မာနိုင်ငံမှာအရတားအစိုးရကိုဖေရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တာဟာပြန်ပြီးဆွဲလူယူတဲ့လုပ်ရဖြစ်တယ်လို့ဒီမိုကရေစီရေးကြိုးပမ်းမှုတွေကိုလည်းထိခိုက်စေခဲ့တယ်လို့အမေရိကန်အင်ဒိုပစိဖိတ်ဒေသထောက်လှမ်းရေးဌာနဒါရိုက်တာရေဒတ်ဒုတိယဗိုလ်ချုပ်ကြီးမိုက်ကယ်စတက်ဘန်ကအင်ကာနီမှာပြောဆိုလိုက်တာပါစီးရတဲ့နိုင်ငံတွေအတွက် COVID-19 ကာကွယ်ဆေးအခမဲ့ဖြန့်ဝေပေးမဲ့ COVAX အစီအစဉ်အရလာမယ့်ဇွန်လမတိုင်ခင်ကမ္ဘာတစ်လွှာ COVID-19 ကာကွယ်ဆေး 238.2 တန်းဖြန့်ဝေဖို့အစီအစဉ်ထားကြောင်းအင်ကာနီမှာကြေညာပါတယ်ဒီအစီအစဉ်အရမြန်မာနိုင်ငံက COVID-19 ကာကွယ်ဆေးအလုံးရေ3တန်းရရှိမှာဖြစ်ပါတယ်ရှင
်သတင်းကျဉ်းချုပ်ကိုမတ်သိန်းရီထိုင်ပြောပြပေးခဲ့တာပါဒီကနေ့ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 25 32နဲ့လိုင်းလက်190တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါရဲ့ရှင်။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နီယာဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကဂျွန်ဝေါ်ကာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုအားပေးနားဆင်နေအတွက်လည်းကျေးဇူးတင်ပါတယ်။တော်တာရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးဘေးပြန်ဝေးကွာ ကိုယ်ရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမများတစ်ချိန်အောင်ပ
This program has come to you from the Voice of America, Washington.